ဒီအပိုင်း၃ပိုင်း tapi kebanyakan tengah harga zaman yang marah tinju jangan lukanya tinju sudah tengah tengah sudah tinju sudah tengah ini yang marah tinju sudah kuni sopan sudah tengah di ni yang marah tinju sudah marah tinju sudah tengah Guru Majang, orang cewang atau Guru Majang, ini dulu topi cincung kahwin jamu, bila mereka tengah jamu, nama di macam siapa jadi? Kalau yang sama Majang angkara jadi, nama nama si jadi, yang tak boleh, kalau yang sama si jadi tu boleh, nanti melaya tengah ada Guru Majang. ชื่อยาดูโกยาดูอะไรตีเมงานในงานมาชื่อไอ้ลูกดาตัวเนี่ยมาเชื่อว่าชื่อสุเกย์ที่วิ่งมาจากเมงานจ้ามาตีมาวันนี้ยาดูได้เองด้วยเอเมนจังมาโดยกูวิ่งอันนี้ตลาดโอชูวิ่งจากทางเดินทางเชื่อตัวเอเมนจังมูชีเดชันจะทำเชื่อ ก็จะมาไปคู่ไปสิเอริยไปคู่ไปเนี่ยมาดังนั้นก็สติไปดังนั้นก็เจริญไปดังนั้นก็ปกติไปสุดเลยไปตรงไปเอเรามันจะมาดีมาสังเวยมาปฐมาเส้นเลยตรงตั้งไปเลยสังเวยเจริญไปได้นาวีแต่ดูจากไปนาวีจีไปเป็นตัวไปนาวีจีโมไป ถ้าเราไปงานโยบายลูกสมิโยอะไรตรงไปเออเราดูดีอาเซียนลูกสมิโยที่มาทำเวรมาเจ็บบาดเลยแล้วเราต้องดูไหมนะเราสมุทรไปเนี่ยคนละกุญแจบาทเชื่อกุญแจบาทตุสีไปกุญแจบาทก็ไม่ทำได้ลูกสมิโยที่ไปตรงไหนก็ทำเวรเจ็บบาดเราแต่ที่อาเซียนลูกสมิโยอารมณ์กูไหม
ตลอดเช่นคนนี้ดีจะกล่าวอยู่ไปนั่นนี่ทราบดีเราคงอยากขอมาเช่นอยู่ไปนี่ก็เช่นเสกไปเสกไปอารมณ์ดีไปตรงไปเนาะเสียยากกันอดีตมันยังดีจะน่าดูอะไรมาเสียยากกันกาลอดีต เราว่าเดี๋ยวดีสินานเลยก็เอาไปชาบีเราคงจะต้องมาเนี่ยแล้วเดี๋ยวไปโน้นมาดูสิเราดูสิจะได้ไปเดี๋ยวจะได้เรียนรู้สิน้าเรียนรู้ยากเชียงยามบ้างเอ้ยที่จะมาเรียนดีจะน่าสุดละเพราะเนี่ยสาวเขาจะรู้เรื่องที่อะไรเรื่องมาเราทุ่งชาติตรงเนี่ยเรียนได้สูง
ที่จะน่ารู้ดีกว่าแล้วสมัยที่อะไรก็คงเครื่องเส้นสัตว์ที่เราคิดถึงเนี่ยสมัยที่อะไรก็มาทำมาเนี่ยวิเนียร์ก็เป็นเรื่องสิทำมาดูสุราละตัววัดยาดูพอเพื่อสมัครสบายวัดยาดูยิ่งยิ่งดีกว่าทำมา วิญญาณตระหนักตระหนักเอาไปสิแม้ในอะไรที่สิ่งใดก็ตั้งมั่นในการวิญญาณยศวิญญาณเราเนี่ยมีชีวิตอยู่เป็นสิ่งจำมั่นในวิญญาณที่ไม่คุ้นชีวิตเอริจามาสุดเลยมาบาลีบาลูสุดเลยต้องการเจริญเราเรียกวิญญาณอภิธรรมเจริญเราเรียกวิญญาณ ธรรมะเนี่ยอภิธรรมะอภิธรรมะแต่เราไม่ไปเลยยุติธรรมะสุดแล้วแต่เดี๋ยวเราอยู่ยิ่งยิ่งดีกว่าอภิธรรมะสุดแล้วทุกชาติเนี่ยเด็กอภิธรรมะเด็กน่าเราอยู่ยิ่งยิ่งเลยวิญญาณเนี่ยต้องการได้อภิธรรมะเนี่ย ต้องดูเพื่ออะไรกันครับเจ้าการเราพิจารณาตรงมุมที่เราพอใจ
ใช่ไหมครับ
พิจารณาเพื่ออะไรเจ้าเรา အများကြီးနေကြတာတော့ရှင်းအောင်ဆိုတဲ့အဓိပ္ပာယ်ကိုအများကြီးပဲဘာလို့လဲဆိုတော့အင်္ဂလိပ်လိုပြန်တဲ့အခါကျတော့ basket ကိုပြန်လာတယ်။အဲတော့ဒီကတော့ဘာလို့ three basket ကိုဒီလိုပြန်လေးရှိဆိုတော့ဒီကိစ္စကရာကရှင်းအောင်ဆိုရင်ဟောတာမဟုတ်ဘူး။ဒီကိစ္စကသင်ယူရတဲ့ကျမ်းစာကိုလည်းဟောတယ်ဒါကြောင့်တခြားမိနဲ့လည်းအင်းလေးကိုပါတာပြန်ဖို့သိနေပေါ့ဒီကိစ္စကသင်ယူရမယ့်ကျမ်းစာလို့ဒီလိုလေးတွေရတယ်တက်သူဒီလမ်းနဲ့ပေါ့သူဒီလမ်းသင်ယူရမယ့်ကျမ်းစာလို့ဒီလိုရတယ်ဘာလို့လဲအဲဒီသင်ယူရမယ့်ကျမ်းစာကသုံးမျိုးသုံးပါးဖွဲထားတယ်ဒါကအခုဒီလိုင်းလာရင်စီရင်ဒီကနေ့အနေနဲ့ဟောတာကတော့အပြီးမရဘူး။သဘောဝတရားကိုလောကဟောတာတွေနဲ့တင်းပြီးတော့လုံးစင်မလုံးစင်ဘယ်ရာလုံးစင်နဲ့ဘယ်ရာမလုံးစင်ဘူး။စသဖြင့်လုံးစင်မလုံးစင်ဒီဥပဒေတွေပြီးပြီးတော့ဟောတာကဓမ္မသုတ္တန္တသုတ္တန်တရားအဘိဓမ္မာကျတော့လုံးတဲ့မလုံးတဲ့ဆိုတာကိုမပြောတော့ဘူးသဘာဝတရားတွေကဘယ်ကုန်ကနေဆရာအကြောင်းတရားတွေညီပြီးတော့သဘာဝတရားတွေကဖြစ်ပေါ်နေတယ်ဆိုတာကိုသဘာဝတရားသက်သက်ရှင်းလင်းပြောပြတာကြတော့အဘိဓမ္မာအဘိဓမ္မာကျတော့ပုံစုံနဲ့သက်သက်ပြီးတော့မဟောတော့ဘူးသဘာဝတရားသက်သက်ကိုဟောတယ်သုတ္တံဆိုတာပုဂ္ဂိုလ်နဲ့ဆွေးနွေးပြီးတော့ဟောတယ်။ဒီမှာကျတော့သဘာဝတရားသက်သက်ကိုဟောတယ်ဆိုတော့သဘာဝတရားနဲ့ပုဂ္ဂိုလ်ကိုခဲထားလိုက်တယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်သုတ္တံဆိုတာဝါဟာရသေဒနာလူတော်မှာဒီနေ့သုံးဆွေးနေတဲ့သက္ကလောကိကိုသုံးပြုပြီးတော့ဒါနလို့တဲ့လေဒါနမလို့တဲ့ဘူးဒါတောင်းရမယ်ဒါမှဆောင်ရမယ်စတဲ့ရှင်။ဆောင်ရရှောင်းရလို့တဲ့မလို့တဲ့ဖွဲ့ချပြီးတော့ပေါ်ပြောသွားတာ။ဒါကသုတ္တန်တရားဆိုလို့ဖြစ်။အဘိဓမ္မာတရားကျတော့ပရမတ္ထဒေသနာ။သတ္တဝါတို့ရဲ့အတုံးလုံးတွေဖွဲ့ချပြီးတော့လူလောကလေးတွင်ကြောနေတဲ့ဇေလုံးတွေကိုကျော်သွားလို့အကျဉ်းအနှစ်သာရရှိအောင်ပရမတ္ထတကယ်အနှစ်သာရတိုင်းကိုဖြည့်အောင်ရသော်တရားတွေကိုတော်ရက်ကအမှန်တရားကိုဖြည့်ဖြည့်ပြီးတော့သတ္တဝါဆိုတဲ့ဝါဟာကရှောင်ရှားပြီးတော့ဟောတာကတော့ပရမတ္ထသေဒနာသာအပြီးတော့မှကျတော့ပရမတ္ထသေဒနာလို့ခေါ်ခလာပါဘူးလက်ရတာသုတ်တန်ဆိုတာသုတ္တံတရားကလည်းသတ္တဝါတွေကိုဆုံးမတာပဲအဘိဓမ္မာကလည်းဆုံးမတာပဲဆုံးမဖို့ဆုံးမခြင်းမရှိဘူးတဲ့သုတ္တံတရားတွေကသတ္တဝါကိုဆုံးမတဲ့အခါကျတော့ဘယ်လိုမျိုးဆုံးမတာလဲဆိုတော့အကြောင်းအကျိုးအကောင်းဆုံးလိုက်လာရတဲ့ရှင်ဝန်ဆောင်ကျင်ရတဲ့အရာသတ္တဝါတွေရဲ့ဒီအိုက်ကိုကြည့်ပြီးဒီပုဂ္ဂိုလ်ကဒီတရားနဲ့တော်တယ်ဒီပုဂ္ဂိုလ်ကတော့ဘုံလိုပြောမှဖြစ်မယ်ဆိုတော့ဝတ္တိလိုပုဂ္ဂိုလ်မျိုးဝတ္တိဆိုတာလက်ဆောင်ကျားရဲ့ရုပ်အသင်းပေါ်မှာတန်တန်ဆွဲဖြစ်နေတဲ့ပုဂ္ဂိုလ်ဆရာကအလွန်တရားသဘေနေသည့်အတွက်ကြောင့်ရသော်တရားရဲ့ရုပ်အခြင်းကိုသူးနေရတာဒီပဲနဲ့သူ့ဘုံမှာတန်ဖိုးရှိတာယူဆိုပြီးတော့ရသော်တရားရဲ့သဘေလာပါတဲ့ရုပ်အခြင်းပေါ်မှာဆွဲမဲ့ပြီးရနေတဲ့ဝတ္တိလိုပုဂ္ဂိုလ်မျိုးကြတော့ရသော်တရားကအေးကျေဝတ္တိရှိနေတာဘုဒ္ဓကာယနာဒိဋ္ဌိနာဟောဒီအခုအစတည်းနဲ့ရှိနေတဲ့ခန္ဓာကိုယ်ကြီးကိုကြည့်လို့ဘာအကျိုးရှိမှာလဲလို့ဝတ္တိနဲ့သူ့ကျက်ကိုမြတ်စွာဘုရားဤသို့ပြု ယောမံယောဓမ္မပတ္တိသောမံပတ္တိဓမ္မမြတ်သားကိုမြင်မှာငါ့ကိုကြည့်နေလို့အကိုယ်ပဲလို့ဝတ္တိယကိုကိုယ်ကိုမျိုးကြတော့အဲ့လိုတတ္တဝါတွေရဲ့အမြတ်ကိုကြည့်ပြီးတော့ဟောတာမှန်ပါဗျာဒီပုဂ္ဂိုလ်ကဒီတရားနဲ့တန်တဲ့ဘုဟုကိုကြတော့ဘုရားနဲ့တန်တယ်လို့ဆိုပြီးတော့အချိန်ပြန်လိုက်သက်သာပြားဟောတာအဲ့ဒါကယထာနုရောမသာသနာလို့ခေါ်ယထာနုရောမ ဒုတိယဆက်တော်ရာဆက်တော်ရာလူချင်းပြီးတော့ဒီပုဂ္ဂိုလ်ဒီတရားနဲ့တော်တယ်လို့လူချင်းပြီးခေါ်ပြောတဲ့တရားမျိုးပါဆုံးတန်တာဗျာအဘိဓမ္မာကျတော့အဲ့လိုမဟုတ်ဘူးယထာဓမ္မသာသနာပုဂ္ဂိုလ်ကိုမနှုတ်ပတ်ဘူးပုဂ္ဂိုလ်ရဲ့တရားတွေကိုမကြည့်ဘူးသဘာဝတရားအရှိတာကိုအရှိတန်ခေါ်တယ်မှန်ပါဗျာ
ဘာဝတရားအရှိကိုအရှိတိုင်းဟောပြီးတော့ဆုံးပါတဲ့တရားမျိုးဆိုတော့ကြောင့်ယထာဓမ္မသာသနာဓမ္မအတိုင်းဆုံးပါတဲ့အဆုံးမှာလို့ခေါ်တယ်အဲ့ဒါကဘုရားကဘုမတူကြဘူးပေါ့အဘိဓမ္မာဒီကနာဆိုတာအဲ့ဒါဓမ္မထူးခြားတယ်လို့ပြော ဘုရားကပမာဇောဟောတာကတော့အလုံးစိတ်ကြတဲ့တိုင်းပမာဇောဒေသနာဓမ္မသက်္ကဝေဒနာဆိုတာဘုရားဆက်ကြတဲ့တရားတော်တော်ပဲတက်ပြီးတော့ရသော်ဗျာခေါ်ပြောလို့လည်းနာဒီတဏ္ဍာရီကိုစတဲ့အတုံးချပြီးတော့ဟောပြောတာဆိုတာဆက်ကြတယ် ဒါကအဲ့ဒီဓမ္မစကြာတရားကိုရသော်ဗျာချုပ်ချင်းပြီးတော့ဆရာရှိစားကလည်းလုံးလုံးသင်ခြင်းခဲ့သလားလို့ဆိုတော့လည်းသင်ခြင်းတယ်လို့အတန်းရှိဘူးတဲ့တော့တရားကိုကြည့်ရင်ရသော်ဗျာချုပ်ချင်းသင်ခြင်းစဉ်းစားပြီးတော့ထားတာမဟုတ်ဘဲဒီပုဂ္ဂိုလ်ကကြည့်ရင်ဒီတရားမျိုးကိုဟောလိုက်တယ်ဘုပုဂ္ဂိုလ်ကကြည့်ရင်ဘုရားမျိုးကိုဟောလိုက်တယ်လို့ ပုဂ္ဂိုလ်ရဲ့အလုပ်အစ္စရာအရှိပြီးတော့ဟောတာမှန်ပါဗျာ။သတိမှာကျတော့အဲ့လိုမဟုတ်ဘူး။ယသဗျာအာလုံးကြီးတဲ့တိုင်ပုရဂေယမဟာဗောဓိရှင်အောက်သေဆုံးလာပြီလေ။ယန္တိကရေကပုဂ္ဂိယဆိုတဲ့ ယထာနမကလူသားရဲ့မျက်ရှိဆုံးသူရဲ့ရှိတဲ့ဘုရားကြီးတော့ဘောရည်ရဲ့အောက်မှာဖြန့်ခင်းလိုက်တယ်။မြေသားကြီးတော့ယက်ခင်းပေါ်မှာအေးရပေါ့နော်။ဘုရားကလည်းဆရာဆုချက်ကိုပြောပြနေရပါတယ်။အဲ့ဒီခေတ္တကတော့လည်းတော့ပြင်မှာတော့ပြင်မယ်။ဘုရားယက်ခင်းပေါ်ထိုင်တဲ့ထိုင်တာဟာအေးတယ်ဆိုတာတော့အားလုံးသိကြ။မှန်ပါဗျာ။ အဲ့တတိယဆိုတဲ့မြတ်သားမှာဘုရားကဘုရားကိုကြည့်တဲ့အခါကျတော့တိတ်ပြီးတော့သရဏတရားကိုရှင်းပြလို့ရရှိထုတ်ဘုရားကိုထူလိုက်တယ်ထူလိုက်တဲ့အခါအဲ့ဒီမြတ်ဆုံးလေးကိုဘုရားလောင်းလာပါသူတရားလက်ခံယူလာပြီးတော့ဘောရည်ရဲ့အောက်ဒီထိုင်နေနေရာကိုဖြန့်ခင်းလိုက်တယ်ဖြန့်ခင်းပြီးတော့ အဲ့ဒီရဲ့အခင်းပေါ်မှာထိုင်တဲ့အခါမှာသက်တော်ဘုရားရဲ့အလောင်းမှာဒိဋ္ဌိလိုက်တယ်ဒီကနေ့တရားဥပဒေများလျှောက်ရှင်တော့ဒီနေရာကငါမထတော်ဘူးဆိုတဲ့ဒိဋ္ဌိကြဲဒိဋ္ဌိလိုက်မှန်ပါပါဘုရားအဲ့ဒီအဒိဋ္ဌိလိုက်တာကိုဖြစ်အောင်လို့ဆိုပြီးတော့မနက်ကလာနောက်ချက်တာပေါ့မှန်ပါပါဘုရား
အလုံးစင်စားပြီးတော့ကပြင်လူတယ်လို့ပြောတာပေါ့ပြင်လူတယ်ဆိုတာသူ့အဓိကပြက်ပြီးဒီနေရာကထပေါင်းအောင်လုပ်တာပြောတာနော်ပြောတာပါဗျာသူကတချို့စာရင်းကကြီးတယ်ပေါ့ဒီမြက်ခင်းမှာဖြန့်လိုက်တာလေတကယ်တံခိုးကြီးတဲ့ရန်သာပလင်ကြီးပေါက်လာလို့မန္တကလူကြီးပြီးတော့ဗာလူတယ်လို့ဒီလိုပြောတယ်ဒါတွေကစင်စားပြီးဒီနေရာကအဟုတ်ဖြစ်သွားတာမှန်ပါပါဗျာတကယ်ကတော့
ဆရာလောင်းတော့ဟာရက်ပေါ်မှာထိုင်တာထိုင်တဲ့အခါကိုအတိတ်ခံထားတာကိုအတိတ်ခံပြစ်အောင်ဒီနေရာကထသွားအောင်လို့ဆိုပြီးတော့လာလို့တဲ့ပုံနော
်မှန်ပါပ
ါဘယ်လက်ကတော့ပြင်မလို့ပါဘူးဘာလို့လဲဆိုတော့သူ့မှာပြင်ကြီးနေတာပဲဒါကလက်ကြီးချောက်ခတ်မှာအမြင့်ဆုံးပြဏ္ဍိတဝိသဝတိဆိုတဲ့လက်ကြီးမှာလက်ကြီးကိုပုံကန်းနေတဲ့လက်တော်ပေါ်ရှိပ
ါမှန်ပါပ
ါပြဏ္ဍိတဝိသဝတိလက်ကြီးဆိုတာတရားလိုတဲ့အချက်အများကြီးကြတာပေါ့အဲ့တော့လက်ကြီးချောက်ခတ်ဖြည့်ဆုံးမှနေတယ်လို့ပဲတရားလိုသက်သက်သောတာလုပ်ရင်ဒီမှာမကြိုက်တဲ့သူမျိုးပေါ့။နတ်မျိုးပေါ့။ဒါကြောင့်မလို့။တရားလောင်းတော့ဟာဒိဋ္ဌိပြီးတော့ဒီကိစ္စတရားလူတရားနဲ့မရရင်ဒီနေရာကမထဘူးလို့ဒိဋ္ဌိလိုက်တဲ့အချိန်။မထရင်ထအောင်လုပ်မယ်ဆိုတဲ့အနေနဲ့လာအောင်ရှိတယ်ပေါ့
။တော့ဘုရားပါဘေး
။ဒါကိုလည်းပြင်ကျူးတယ်လို့ခတ်တော့ဆိုင်ရည်တွေကရေးလိုက်တာနဲ့ရှိပါလေ။အဲ့တော့ဉာဏ်ရောင်းတော့ဟာအဲ့လိုဒိဋ္ဌိလိုက်တာမပြတ်ဘူးမလိုက်ဘူးလားဆောက်ချက်ပဲ။နောက်ဆုံးမှာဒိဋ္ဌိအောင်သွား။အာနာပါနကမ္မထာကိုအထုတ်တာ။ဆရာရှိတာဘာကမ္မထာနဲ့အထုတ်ဘာကမ္မထာနဲ့ဆရာရှိတယ်လဲဆိုရင်အာနာပါနကမ္မထာနဲ့ဆရာရှိတ
ယ်။ဟုတ်လားဗျာ
။ဆက်လေဝင်လေကိုရှုမှတ်တယ်။ပထမသမားကြီးနေလာတော့ကျင့်စဉ်နဲ့ကျင့်သွားတဲ့အခါကျတော့ပထမယံလို့ညကို၃ပိုင်းပိုင်လိုက်တဲ့အခါကျတော့လေးနာရီစီလေးနာရီစီလေးသုံးစီဆက်နေပါညပိုင်း၁၂နာရီလေးပိုင်း၁၂နာရီ၂၄နာရီပြန်သွား
ပါစေ
ညပိုင်းကို၃ပိုင်းပိုင်လိုက်တဲ့အခါပထမယံမှာဥပ္ပိဒိသာလုံးစတိအဘိညာဉ်လို့ဆိုရဲသံဃာ့အစဉ်အပြတ်တော်ဘုရားသံဃာရဲ့ဒုတိယသံဃာရဲ့တတိယသံဃာရဲ့သုတ္တသံဃာသုတ္တသံဃာပြီးတော့ဘုရားဓိဝါသံဃာတို့တည်းအရင်းဆိုရဲအတိတ်ဘဝကိုပြန်ပြီးတော့ရှင်းနိုင်တဲ့စွမ်းရည်ရှိတဲ့ဉာဏ်မျိုးရ
သောပါဖြင့
်မြစ်တမဉာဏ်လို့ခေါ်တဲ့သံဃာဉာဏ်ရောက်တဲ့အခါကျတော့သိက္ခာသက္ကုရှားကွယ်နေတဲ့နေရာကြီးဝိတန်တဲ့နေရာကြီးအဲ့ဒီနေရာမှာရှိတဲ့မမြင်နိုင်တဲ့သံဃာပုဂ္ဂိုလ်တွေမမြင်နိုင်တဲ့နေရာကိုမြင်နိုင်စွာရှိတဲ့ထူးခြားတဲ့အမြင်တစ်မျိုးမျက်စိအမြင်တစ်မျိုးကိုရရှိတာ
သို့ရော
သက္ကုဉာဏ်လို့ခေါ်တယ်ဒီကျမဘုရားမဖြစ်သေးဘူးလို့သဗ္ဗတဖြစ်တဲ့နေရာအစာရတ္တိတွေတက်တာပဲရှိတယ်နောက်ဆုံးဉာဏ်ရောက်တဲ့အခါကျတော့မှအတော်ရမရပင်ဉာဏ်လို့ဆိုတာဒီကြတော့သဗ္ဗတ္တရှင်းစင်နဲ့သွားတာမဟုတ်တော့ဘူးဝိပဿနာရှင်းစင်နဲ့ခုသွားတယ
်ဟုတ်ကဲ့ပြန်လာပါဖြင့
်နောက်ဆုံးဉာဏ်ရောက်တဲ့အခါကျတော့အာနာပါနစိတ္တဇာဏ်ကနေထပြီးသူအာနာပါနစိတ္တဇာဏ်မှာရှိတဲ့သဘာဝတရားတွေကိုမမြဲတဲ့သဘောတွေသိမြင်ပြီးတယ်သိရတဲ့သဘောတွေသိမြင်ပြီးတဲ့သုံးရတဲ့သဘောတွေကိုသိမြင်ပြီးအလိစ္ဆဒုက္ခအနတ္တလို့ဆိုရဲလက္ခဏာသုံးရသိပြီးတော့သိမြင်တဲ့ဝိပဿနာဉာဏ်လေးအစဉ်အဆက်ဖြစ်လာအစဉ်အဆက်ဖြစ်လာပြီးတော့အဘောကတည်းကအချိန်လေးချင်းမှာပဲဝိပဿနာဉာဏ်အစဉ်အဆက်ကနေပထမသောတာပတ္တိနဲ့သောတာပတ္တိဘုံဆိုတာပေါ့သောတာပန်ဖြစ်တယ်ပေါ့ပထမသောတာပန်ဖြစ်တယ်သောတာပန်ဖြစ်ပြီးနောက်သတ္တရာကသတ္တရာဖြစ်ပြီးအနာကဝိပဿနာဉာဏ်လေးကိုအစဉ်အဆက်ဖြင့်ပြန်လိုက်တာလက်လေးပါကိုယ်လေးပါအစဉ်တိုင်းဖြစ်ပြီးနောက်ဆုံးအရတ္တမဲ့အရတ္တကိုဆိုလာကြတော့အာရုံလေးတဲ့ရောအရတ္တမဲ့ဉာဏ်အရတ္တကိုဉာဏ်ကိုလည်းရပြီးတော့သဗ္ဗညုတဉာဏ်တော်ကြီးပါကျုပ်ရဲ့ဒီသာလာဒီဆရာဖြစ်ပြီးရောက်ပါလေ
ဆရာမတော်ရဲ့
ဘုဒ္ဓီအာဝိသံသောမှာပုဂ္ဂိုလ်ဒီဝါဒလောကီညာဟုဆိုတာဒီဆရာဒေဝသကုညာအာဟာရာအာတဝတိယကိလေသာအာတဝရီသုံးပါးအာတဝတိယဆိုတာအရဟံမဲ့အရဟံဖြစ်
ဒီလိုအခင်ရတယ်မြတ်စွာဘုရားပြတာဘုရားကသောတာပန်မဖြစ်ပဲနဲ့ဘုရားတန်းဖြစ်တယ်လို့ခင်နေတာအဲ့ဒါလို့ကြော်လို့မရဘူးနော်
ဘုရားပါဘုရား
ဘုရားသောတာပန်သောတာပတိနဲ့သောတာပတိကိုအဲ့ဒီခိုက်ကိုသောတာပန်ခေါ်လာတယ
်ဘုရားပါဘုရား
ပြီးရင်တရားကမိပဲတရားကပြုဖို့ဝိပဿနာရှုနည်းနဲ့ပဲတက်သွားတာ
ဘုရ
ားပါဤကအနာဂတ်ဘုရားအနာဂတ်ဘုရားနောက်ဆုံးကြတော့မှအရတ်တဲ့အရတ်တဲ့ပရိဒေသူလာလာတော့ကတရားဥပဒေကိုဒီမှာသင်တန်းပို့ချတယ်အဲ့ဒီမှာတရားတယောက်ကဝက်ဘ်ဆိုက်အင်တာနက်ကနေချုပ်ပြီးတော့ဖောက်ပါတဘုတ်ကိုခွင့်ပြုစီလာပို့ပြီးတော့နေုံပေးတယ်အဲ့ဒီဖောက်ပါရေးတဲ့ကိုတော်ကခွင့်ပြုတော့ခွင့်ပြုပမာတရားခွင့်ပြုတော့မလေးရှားခွင့်ပြုအဲ့ဒီကဝက်ဘ်ဆိုက်ထဲမှာတင်ထားတဲ့ပါဠိရေးထားတယ်လို့ဆိုတော့သောတာပန်မဖြစ်ဘဲနဲ့တဂရဂံဖြစ်တာလည်းရှိတယ်တဂရဂံမဖြစ်ဘဲနဲ့အနာဂံဖြစ်တာလည်းရှိတယ်အနာဂံမဖြစ်ဘဲနဲ့ယဟနာကျော်ဖြစ်တာလည်းရှိတယ်ဆိုပြီးတော့သုတ္တပါဠိတွေကိုးကားပြီးတော့သူကအဲ့ဒီမှာတင်ထားနေရဲ့နော်
မှန်ပါပ
ါဘာတို့အဲ့ဒီလိုတင်ထားတာလည်းဘုန်းဘုရားဆိုတော့သူကတော့ပမာတိမှာဘွဲ့နာမည်ရဲ့နောက်မှာ MA လို့ PhD လို့ရေးထားပါလေရေးထားတဲ့အခါကျတော့ MA အောင်တဲ့ပုဂ္ဂိုလ်ကသူလေးလားအောင်ပါတယ်လို့ပြောမလား
ပြော
ပါဘူးပြောပြီးသူဒီလေးလားလို့ပြောတော့ပြောမလ
ား
MA လို့ပြောပြီးမှတော့ဒီလိုပါတော့ပြီးနေပြီပဲ
ဟုတ်ပါပါအ
ဲ့ဒါမျိုးလို့ပဲသုတ္တပါဠိတော်တွေမှာတစ်ခါတည်းဒီဥဒ္ဒဆုတ်လို့ပါလို့ဆိုတာသူအနာဂါမလို့ပြောတာအဲ့ဒါကိုသူကအလေးအကျလို့ခေါ်တော့တယ်ဒီဥပ္ပတ္တံကိုခေါ်လို့ရှင်ဒီဥပ္ပတ္တံဆိုတဲ့ဓာတ်ကြီးကသောတာပန်လည်းဖြစ်ဘူးသရဏဂံလည်းဖြစ်ပဲနဲ့အနာဂံတန်းဖြစ်တယ်လို့သူကအဲ့ဒါလိုယူဆ
။ဆိုတော့ပါဗျာ
။ဒါဒီလိုယူဆမျိုးတွေမှားရတဲ့အချိန်ကရှိတတ်တယ်နော်
။ဆိုတော့ပါဗျာ။
မြတ်စွာဘုရားတောင်းပါပဲ။တချို့မြတ်ကပရိပါဠိယမလေးကအစင်နဲ့တည့်ရ
။ဆိုတော့ပါဗျာ။
ဘုရားတော်ဘုရားတန်းဖြစ်တာမဟုတ်ဘူး။မလေးလားဆိုတာကြော်လို့မရဘူးဒါကြောင့်မို့အဝေချစ်တာသာသနာဆိုတဲ့အထဲမှာနာအာယတနေဧဝအင်ညာပတိဝေရောသာသနာပြန်အတ္တကိုကိုရတယ်ဆိုတော့ရှင်းနိုင်ဘူးအလုဘဘပတိဝေတာအစဉ်တိုင်းကြည့်ရမယ်အလုဘဘတိတ်ခါအစဉ်တိုင်းလိုက်လာရမယ်အစဉ်တိုင်းရှင်းတဲ့ဒီလိုအထုပ်ပြီးတော့မှဘုရားဆိုတာနောက်ဆုံးလိုက်ဖို့ဆိုတာရောက်လာပါလို့ဆေရာရဲ့ဖြစ်ဖြစ်အခုယောဂီပညာတွေရောမူလရဟပဲစတာပဲမဟုတ်လား
မှန်ပါပါဗျာ
မူလရဟအရင်ချင်းမရှိပဲနဲ့အလေရန်တက်လို့တွေရအလေရန်အရင်ချင်းမရှိပဲနဲ့
တ
က်တယ်ရောတက်တာမရဘူးတက်တာအရင်ချင်းမရှိပဲနဲ့တက်လို့ပညာမရဘူး
မှန်ပါပါ
ဗျာဒါအရင်ချင်းပြောတာသာဝေအောင်တာမောင်တာပြောတာပေါ့
ဆရာ
ပါဘာလဲဆိုတာတော့ဖြတ်ပေးလို့ရတာပဲ
။
ဟုတ်တယ်
ဆရာပါ။အ
ဲ့တော့ဒီအခုတော့တော့ဖြစ်တယ်ငရဏကဖြစ်တယ်ဆိုတာသတိဉာဏ်ကိုပေးတာမဟုတ်ဘူး။အရင်ချင်းကိုပြော
တ
ယ်။ဆရာပါ။အဲ့တော့တော့ကအရင်ချင်းမှလို့ရှိတယ်ငရဏကတက်လို့မရဘူး။ငရဏကအရင်ချင်းပဲရပဲနဲ့အနာကတက်လို့မရဘူး။အနာကအရင်ချင်းမရှိပဲနဲ့ယဟနာမဖြစ်နိုင်ဘူး
။ဆရာပါ။
ဒါကခုံကျော်လို့မရဘူး။ဆောင်းရလို့ခုံသွားလို့မရဘူးတဲ့ဒီဟာလေးကြီးကြီးဖြစ်နေတာဟုတ်တယ်
ဆန္ဒပါဗျာ
။ဒီဓာတ်ရဲ့တတိပြုကြရတယ်။နောက်ကြလို့ရှင်စာပေမစုံနေမနောက်ကြတဲ့ပုဂ္ဂိုလ်တွေကအလွယ်ကူနဲ့ဟုတ်လားသောတာပန်ဖြစ်တာလို့ငရဏဖြစ်တာလို့အနာဂမ်ဖြစ်တာလို့ဒါမျိုးကြီးပေါ်လာတယ်
။ဆန္ဒပါဗျာ။
နောက်ပါလူတွေကလည်းအလွယ်ဆိုင်တဲ့လူတွေဆိုတော့ခုံလို့ရရင်တော့ဘုရားအောင်တော့ပုံရအောင်နော်အဲ့ဒါဒီလိုလုပ်လို့မရဘူးတဲ့မြတ်စွာဘုရားတော်မှာပဲအာနာပါနစံကိုပထမသဗ္ဗရချင်းစင်နဲ့အောင်မြင်အောင်လုပ်ပြီးဒုတိယဝိပဿနာခုခုပြီးတော့ညာဝိယံကိုယ်ကိုကျော်တဲ့အခါမှာဘုရားညာရောက်ခံရေးကြတယ်မှာမြတ်စွာဘုရားဝိပဿနာဉာဏ်အကျင့်တဲ့နဲ့သောတာပတိမဲ့သောတာပတိဘုံတရားကမိမဲ့နာရကမိဘုံနာရကမိမဲ့နာရကမိဘုံလို့ဆိုတဲ့
ကိုယ်ကိုယ်နဲ့တက်ပြီးနောက်ဆုံးမှာရတနာရတခုဆိုတာအလုံးတက်တဲ့ချင်းအလုံးတက်လိုက်တာနဲ့တရားရည်ဘုရားသူကိုရောက်ပါလေ
မှန်ပါလားအဲ
့တော့မြတ်စွာဘုရားဘုရားဖြစ်တာဟာလောကီနဲ့ပြောမယ်ဆိုလို့ရှိရင်နာမည်ရတဲ့နေ့မှာဘုရားဖြစ်တယ်လို့ပြောအောင
်မှန်ပါ
ပါဘာလို့လဲဆိုတော့သစ္စာမရှိသံဃာမဆိုင်24နိုင်ပြည့်ပါလိမ့
်မှန်ပါပ
ါဒါပြီးကျော်ပြီဆိုလို့ရှိရင်ဘုရားရောက်ပါတယ
်မှန်ပါပါ
သံဃာကျော်လို့ရှိရင်ဘုရားရောက်ပါလောကုတ္တရာနည်းနဲ့ပြောရတယ်လောကုတ္တရာနည်းဘုရားရဲ့ဝိရိယအလိုဆိုလို့ရှိရင်အကုန်နဲ့ပြောရတယ်အရုဏ်ကျော်ကအရုဏ်မောကိတိရတော်သနတ်နဲ့မိုးတော့ချိန်မှာဒီမဲ့ကျင်ရှင်းရင်းညီကျွေးရဲ့အရာလေးပေါ်လာတာကိုအရုံလို့ခေါ်တ
ာ။သာလပါဗျာ။
ညီရဲ့ရှင်းရင်းအရာလေးကိုအရုံလို့ခေါ်တာ။ပမာဏကတော့ရောလည်းကူအာယုံအာယုံနဲ့ခေါ်ကြတာ။အာယုံဆုံး။ကိုအာယုံနဲ့တူဘူး။နော်
။သာလပါဗျာ
။ဒီလိုပြောရတဲ့အာယုံဆိုတာကစိတ်ရဲ့ပြောင်းမွေရာလို့ဒီလိုလေးပဲရတယ်
။သာလပါဗျာ။
ဘုန်းကြီးတွေလည်းပေါ်မိတဲ့အာရုံဆိုတာကအဲ့ဒါအရုဏနာဒီနဲ့တတ်ပြီးတော့ရေးတာအရုံဆိုတာကခန္ဓာကညီသေးတဲ့အကြောင်းလေးပေါ်လာတဲ့အချိန်ကာလကိုခေါ်ကြတယ
်မှန်ပါလားအဲ
့ဒါအဲ့ဒါရှင်မကြည့်ဘူးအာရုံသာမဟုတ်ဘူးအရုံသာရူပါရုံတရားရုံကနေရောသာရုံဆိုတာစိတ်ရဲ့ပြောင်းဝေးတာဒီလိုလေးပဲ ควချတာတော့
ဆွလာပါသေ
းအာရမဏဆိုတဲ့သဘောကိုကြည့်ပြီးအာယုံကိုပြန်တယ်အရုဏဆိုတဲ့သဘောကိုကြည့်ပြီးအရုံကိုပြန်တယ်ဆိုတော့အလွယ်ခေါ်လိုက်တဲ့အခါအာယုံသွားနေသွားနေဖြစ်သွားတော့
ဆွလာပါသေ
းအဲ့တော့ဒီလိုလေးမလိုဘူးလို့မှတ်တာရသော်ဘုရားဘုရားပြည့်စုံရောက်လာအရုဏ်ကြက်ကြီးကနေတဲ့ချိန်နဲ့ရောက်သွားတယ်လို့ဆိုတော့သတိရေရောက်သွားတယ်လို့ပြောကြပါတော့
မှန်ပါပါခင်ဗျာ
အဲ့တော့ပထမကြီးရဲ့တရားကြီးတွေဖြစ်တယ်ဆိုတော့ပထမကြီးနေ့ညကျတော့မှတရားအောင်အောင်မြင်မြင်ကျင့်ပြီးတော့လာပြီးကျော်တဲ့ရဲ့ဘုံမလေးကတရားဖြစ်တယ်လို့ဒီလိုမှတ်ရ
ပါလားဗျာ။အ
ဲ့ဒီမြတ်စွာဘုရားကအခုလိုတရားကြီးတရားနဲ့ရပြီးတဲ့အခါမှာဒီတရားရဖို့ရဆိုတာပါရမီကြီးကျင့်ချီပြီးတော့အရေးကြီးတယ်။ယောက်ျားစွာလေးကျင့်ပြီးတော့ယူခဲ့ရတယ်။ဘဝဘုံပြန်များစွာသတိပြီးတော့ဖြည့်ရှင်လာခဲ့ရတယ်။ဒီအကြီးချင်းတယ်။ဒီကလေးကြီးကြီးဘဝဘဝရပြီလို့ဆိုတယ်။ဝန္တာအားရ။သူ့ပြန်မှာလဲဆက်ပြီးတော့ဘုရားရတ္တကိုဆိုတာကိုအကျိုးကြီးဤရဲ့စိတ်ထဲမှာရတ္တကိုစိတ်ကြီးဖြစ်လာ။ဘယ်လိုလုပ်ရလဲဆိုတော့အရက်တခုသမာဓိဘုရားသမာဓိဝင်စားတယ်လို့ရှင်ဝိပဿနာစပြီးတော့ရှိပါတ
ယ်။ဘာလ
ို့ပါလဲ။ဒီတဏ္ဍာမှာရှိတဲ့တဘာဝတရားတွေကိုဝိပဿနာရှုလိုက်တဲ့အခါဝိပဿနာဉာဏ်အသိဉာဏ်ဆက်သွားပြီးတော့ဘယ်ခါမှဘုရားသမာဓိဝင်စားဝင်စားဝိပဿနာဉာဏ်ရောက်သွားရတယ်။တခြားဉာဏ်ရောက်ရှိဘူး
။ဘာလို့ပါလဲ။
ဝိပဿနာရှုလိုက်တဲ့အခါတို့ဝိပဿနာရဲ့ဉာဏ်စင်းတက်သွားပြီးသင်္ခါရုပ္ပက္ခဏာဟိုဘက်ရောက်တဲ့အခါကျလို့ရှိရင်ခုနကသတ္တဘာဝဆိုတာပေါ်လာတယ်။ဒိဋ္ဌံကိုအာယုပြုပြီးတော့စိတ်ကလည်းအနုတ္တိဝိရေအာယုကလည်းအနုတ္တိဝိရေ။အဲဒီလိုသတ္တဘာဝဝင်စားပြီးတော့ဘုရားရသော်ဘုရားဘုရားဖြစ်ပြီးခုနရဲ့ကြိုင်တဲ့အဲ့ဒီရဲ့ခေတ်လေးပေါ်မှာပဲဆက်ဆိုင်ပြီးတော့ခေါင်းရည်ပြီးသမာဓိချမ်းသာခံစားပြီးနေရတယ်။မှန်ပါဗျာ
။
အဲ့ဒါကိုပန္လင်္ကတတ္တဟလို့ခေါ်တယ်။ဘောဓိတတ္တဟလို့ခေါ်တယ်။ပန္လင်္ကတတ္တဟမ
ှန်ပါဗျာ
။ခေါင်းရည်ခေါင်းလေးရသော်ဗျာအဲ့ဒီမှာမခမပြောင်းမဲ့ဆက်ပြီးတော့သမာဓိဝင်စားပြီးတော့နေတယ်ပေါ့။ခဏရကြည့်ရတဲ့အခါကျတော့ပါဠိပြည်လည်းလို့ဆိုရင်အော်ဒီနေရာလေးကငါ့ကိုသင်ကျေးဇူးများတာပဲသက္ကနာမရှိတဲ့ကိလေသာအတော်ကိုသုံးပြီးတော့အသိဉာဏ်လေးကိုရတဲ့နေရာလေးရဲ့အလို့ဆိုတာနေရာလေးကိုတံပိုးထားတဲ့အနေနဲ့ရသော်ဗျာသ
လင်တော်ကနေခန္ဓာကခွာပြီးတော့ချိုးရောင်ကိုစိုက်ပြီးတော့ကြည့်နေတာခဏရဲ့
ဆန္ဒပါဗျာ
ဘယ်တော့သူတွေကအမှတ်တရဆိုတာရှိတတ်တယ်နော
်ဆန္ဒပါဗျာ
ခုခေတ်ကြောင့်တို့ငယ်ငယ်တော့တွေ့ခဲ့တဲ့နေရာလေးတို့ငယ်ငယ်တော့သနာခဲ့တဲ့နေရာလေးဆိုအမှတ်တရလုပ်ကြတယ်မဟုတ်လားဆန္ဒပ
ါဗျာ
တို့ဝေးခဲ့တဲ့နေရာနဲ့ဆိုပြီးအမှတ်တရထားကြတယ်အမြဲတော်ဘုရားလည်းစိတ်ကြည့်မှတ်တရားထားလိုက်တာပေါ့။ဘာလို့လဲဆိုဒီနေရာမှာကိလေသာအတော်ကြီးကုန်ကောင်းလုံနိုင်ခဲ့တယ်။ဒီနေရာလေးမှာသူ့ရဲ့ဒီရည်ရွယ်ချက်တွေအားပြောင်းအောင်မြင်ခဲ့တယ်ဆိုတော့အတော့အမှတ်တရားထားရတဲ့နေရာလေးဖြစ်လို့ခွန်ရည်ကြည့်တရားဟာအနိမိတကုန်တော်လို့ခုခေတ်ခေါ်ကြတယ်။အနိမိတဆိုမမိတ်တော်မျက်လုံးဖြင့်စိုက်ပြီးတော့ကြည့်နေတာ
။ဘုရားပါဗျာ။
ကျေးဇူးတင်တဲ့အနေနဲ့ရှိတဲ့ဘောမျိုးဝါဒအာရရှိတဲ့အစီအမျိုးเนา
ะမှန်ပါတယ
်မက်တွေကအထင်ပေါ်ကြတယ်ဒီနေရာလေးကိုကျွတ်မဲ့လို့တခြားဘောမှာနိုင်လို့ဒီနားတဲ့နေရာတို့ဒီလိုနတ်တွေကအထင်ပေါ်ကြတယ်ဒီလိုမဟုတ်ပါဘူးလေเนา
ะမှန်ပါပါဗ
ျကျေးဇူးတင်လိုက်တယ်ဆိုတာရှိတယ်ကျေးဇူးတရားရှိတဲ့ပုဂ္ဂိုလ်ကရှင်းပြပြီးတော့ကျေးဇူးတင်ကျေးဇူးတင်ရမယ်ဆိုတဲ့အထဲမှာပါတယ်ယတ္တဒုက္ခတာသာယာယသီတိရေယေရေယဝါနတ္တတသာသံဒေဇေယဒိဋ္ဌဇုံဘောပါပောမြစ်ရုပ်ကိုပြမတာကျေးဇူးကံတာမကောင်းဘူးတဲ့လူမပြောနဲ့တဲ့အမေတန်တန်တန်းနန်းနဲ့ပြီးတော့ပုံဝင်လို့လို့တိတိရိတ်ကလေးတည်းရဲ့အရေးကိုဘူးလို့ကျင်အဲ့ဒီစိတ်ပင်ကိုပချိုးချိုးဖို့မတော်ဘူးလေဒီလိုပြော
မှန်ပါဗျာ
ကျေးဇူးဆိုတာဒီတရားတည်းပြောလူတို့ကြောင့်နဲ့ဖြစ်တဲ့ကြောင့်အရေးကိုဘူးလို့ကျင်ချိုးအရေးအကိုင်းဖက်ကိုချိုးပေါင်းဘူးလို့ပြောတာဒါဖြစ်လို့လို့ကျင်လက်ချေကိုပြမားတယ်ဆိုတာအလုံးစိုးပါလေမှန
်ပါဗျ
ာအော်ရောက်တော့လေဒီနေရာလေးကိုတန်ဖိုးထားတဲ့အရင်ခုနှစ်စီတီဖြစ်ဗမိတ်ကတော့မောရလုံးနဲ့ရှိပြည့်တဲ့အခါကျတော့သူမောင်းမောင်းနဲ့ကိုယ်ကိုကြောက်အောင်လို့ဆိုပြီးတော့တရားတော်မှာနှလုံးသွင်းဉာဏ်ရှာတယ်။ဘုရားရေဆရာမူသားတဲ့ပုဂ္ဂိုလ်ကြီးဒီအမှတ်သားတွေသိကြပါလိမ့်မယ်နော်
။ဆန္ဒပါဖြင့
်။အဲ့ဒီလိုအားလုံးပေါင်းလိုက်တော့ဆရာပြတာ21ရက်ရှိပါ21ရက်ပုံသွားပြီးဉာဏ်ရှာနေတာက8ရက်ဆို21ရက်ပုံသွား။နှစ်သက်ပေါ်လာတယ်စပြီးတော့နှစ်သက်ရှိရနေပြီအောင်ပါလို့တည်းလို့ဆိုဘောရည်ရဲ့အနောက်ရောက်ခဲ့မှာဘောရည်ဒီမှာတရားတော်ဆင်းတယ
်ဆန္ဒပါဖြင့
်ဒီပြင်းတရားတွေသုတ်တန်တရားတွေဇမစကြာတို့နတ်တာရဏတို့စတဲ့သုတ်တွေဆင်းရင်လည်းလို့သတ္တမရှိဘူးဘောရည်ဒီမှာတရားဒီမှာခေါင်းချမ်းကိုသစ္စာဘုရားအလေးနဲ့နှလုံးသွင်းသိရတဲ့အဘိဓမ္မာရဲ့သဘာဝတရားတွေကိုသိရင်စဉ်းစားပြီးတော့အဘိဓမ္မာကိုအမျိုးမျိုးခွဲခြားသိကြရတယ်။ခုဖြစ်လို့ဆိုရင် analyze လုပ်တယ်။ဒါတော့ခွဲခြားသိရခလာစီခိုင်းလုပ်တယ်။မျိုးမျိုးမျိုးနဲ့သဘာဝတရားတွေကိုအစုလိုက်အစုလိုက်ခွဲခြားသိရလေ့လာပြီးသိရင်သုံးသပ်နေတာ။ခွန်ရဲကြတယ်အဲ့ဒါကိုရတနာဂရတတ္တဟာဆိုပြောခေါ်တယ်ဘာသာပါဗျာရတနာဆိုတာအရိမာခွန်ကျမ်းကိုရည်စူးပြီးတော့ခေါ်တာအလုံးမြတ်တဲ့တရားကောင်းတဲ့ရတနာနဲ့အနာတရံတူတဲ့အရိမာတရားတွေကိုသင်ကျင်တဲ့စာအိမ်လို့ပြောရရဘာသာ
ပါဗျာ
လက်တွေကခံပြီးပြီးတော့ဆောက်ပေးထားတဲ့စာအိမ်ကလေးစာရောင်းကလေးတွေမှာဆရာတော်ကခလေးတိအိမတရားကိုရှင်းရှင်းလေးပဲအဲဒီလိုရှင်းရင်တဲ့အခါမှာအပြီးမှာခလေးကျမ်းလို့ဆိုတော့ပထမဆုံးကျမ်းကိုဓမ္မသင်္ကေတိလို့ခေါ်ဓမ္မကရာသဘာဝတရားတွေကိုသင်္ကေတိဆိုတာအစုလိုက်အစုလိုက်စုပြီးတော့ပေါ်ပြတဲ့ကျမ်းဓမ္မသင်္ကေတိပထမဆုံးကျမ်းနဲ့သိအကြောင်းကတည်းကယုတ်အကြောင်းကတည်းကသုတ္တမာတိကလေးသုတ္တမာတိကတွေကိုအကျင့်ချက်ပြီးတော့ရှင်းနေကြတာကတည်းက အဲ့ဒါဒီကိုဒီပြည့်ဖွင့်ဆိုပြတာကတတုဆိုပြီးတော့ဒီသူလေးကန္တဆွဲပြီးတော့ဓမ္မသင်္ကေတချမ်းကိုရက်ဆောင်ပြအပြင်တော်မူခဲ့တယ်။အဓိကဓမ္မသင်္ကေတချမ်းမှာဟောတော်မူတဲ့တရားကရုပ်နဲ့စိတ်ပဲနော်
။ဆန္ဒပါဗျာ။
စိတ်လို့ဆိုတဲ့အဲမှာစေတသိက်ရိုက်ပါတယ်လို့မှာ
။ဆန္ဒပါဗျာ
။စိတ်နဲ့ရုပ်နဲ့အဓိကထားပြီးတော့ရှင်ရှင်သုံးသပ်တော်မူတယ်။ဒီလိုကကြတော့ဝိသင်္ကလို့ခေါ်တယ်ဝိသင်္ချမ်းသူတို့ကမှအပိုင်းသစ်ပိုင်းရှိတယ်ခန္ဓာပိုင်းအာရဏပိုင်းဓာတ်ပိုင်းနဲ့ဆိုပြီးတော့အပိုင်းသစ်ပိုင်းကိုသုဒ္ဓံနည်းနဲ့အဝိဓမ္မာနည်းနဲ့နည်းမျိုးစုံတက်တော့ဗျာသင်္ကေတသုံးသပ်တယ်အဝိဓမ္မာလည်းသူတိကျန်လို့ခေါ်တယ်နောက်တစ်ခါသဘာဝတက်တဲ့သဘောတွေနဲ့ပတ်သက်ပြီးတော့ကလေးမရနီးတစ်ဆက်လေးမျိုးထဲမှာခြားသိမ်းပြီးတော့ဓာတ်တော်တွေကိုသင်ရင်စဉ်းစားတာဓာတုတ္တခါကျမ်းလို့ခေါ်တယ်။သဘာဝတရားတွေသင်ရင်စဉ်းစားရတာပါသဘာဝတရားတွေလည်းဆက်ဆက်ပြီးဖြစ်နေတဲ့ပြဉ္ညာသဘောတွေကိုသင်ရင်စဉ်းစားတယ်ပြဉ္ညာ6မျိုးပွဲလိုက်တယ်။ခန္ဓာပြဉ္ညာအာရဏပြဉ္ညာစသည်ဖြင့်ပြဉ္ညာတွေဖွဲ့ပြီးနောက်ဆုံးမှာပုဂ္ဂလပြဉ္ညာတဲ့။တရားမှနဲ့ပတ်သက်ပြီးတော့ဆက်ဆက်လာတဲ့ပုဂ္ဂိုလ်တွေအသေးစိတ်ခွဲပြီးတော့ရှင်းလင်းပေါ်ပြရတဲ့တရားကိုပုဂ္ဂလပညာကျွန်တော်ခေါ်တ
ယ်။သာသနာ့ဘု
ရား။ဇနတိငိမိကျမ်းရဲ့ဝိသေကျမ်းရဲ့ဓာတုကထာကျမ်းရဲ့ပုဂ္ဂလပညာကျမ်းဒီမှာလေးကျမ်းနောက်ပြီးရတာကျတော့ကထာဝတ္ထုကျောင်းရာဆိုကြရည်ချုပ်ကိဒုက္ခကာလကလည်းဆွေးနွေးမေးမြန်းကြတာလေအယူဝါဒပေါ်ပြတာလေအများကြီးရှိတယ်အငင်းကုန်ဖြစ်เสีย quite ဆိုတော့ဒါဘုလိုဘာသာပြန်တဲ့ပုဂ္ဂိုလ် quite တော့ control ပါသည်လို့ပြန်တယ်ကထာဝတ္ထုကျမ်းကြီးကိုပထမဆုံးဘာသာပြန်တာကဗမာပြည်ကဥရွှေသာအောင်ဆိုတဲ့ရှင်မျိုးပင်ကြီးဥရွှေသာအောင်ပထမဆုံးဘာသာပြန်တာ quite quite တော့ control ပါသည်လို့အငင်းပွားเสียအချက်လက်တွေကိုစုပြီးတော့သူကြီးတို့ကလည်းမြတ်စွာဘုရားဒီဘုရားရှင်တရားကျင့်နေတဲ့အချိန်မှာပဲလို့ငင်းပွားတာလေအများကြီးအဲ့ဒီယူဝါဒငင်းပွားမှုတွေရဲ့သဘာဝအမှန်ကိုသုံးချက်ပေးနိုင်တဲ့ရှားမျိုးကထာဝတ္ထုကျမ်းလို့ခေါ်တယ်အဲ့ဒီကထာဝတ္ထုကျမ်းပြီးတဲ့အခါကျတော့ဉာဏ်ကြီးဉာဏ်လေးထက်မြက်လာအောင်လေ့ကျင့်တဲ့သဘောအနေနဲ့သဘာဝတရားတွေရဲ့ကတိလုံးတွေဝေါ်အားရတွေသုဒ္ဓဘာဝတရားတွေနဲ့ဆက်တတ်နေတဲ့ပုဂ္ဂိုလ်တွေသုဒ္ဓဘာဝတရားတွေရဲ့သဘာဝအခြေအနေတွေကိုမျိုးမျိုးစုံထုတ်ပြီးတော့အမေးလိုက်ဖြေလိုက်အမေးဖြေအတုံလိုက်အတုံလိုက်ခေါ်တော့တဲ့တရားကိုယမကလို့ခေါ်တယ်ယမကဆိုတာအတုံအစုံအတိအကျသမထာရကိုသံသိဌာန်လို့ခေါ်တယ်။သိကြတဲ့အရာကိုသံသိဌာန်လို့ခေါ်ပြီးတော့ပုဒ္ဒလာမောဟူလာလို့နည်းမြတ်တဲ့အရာကတော့သံလျာလို့ခေါ်တယ်။အဲဒီလိုသံလျာသံသိဌာန်သံလျာအစုံလိုက်၄ခုနဲ့အရှိအစုံလိုက်ဒီလိုဟောသွားတဲ့ကျမ်းစေတံမူလလို့ဆိုတဲ့သဘာဝတရားတွေအရင်းအမြစ်နဲ့ပတ်သက်တာကစေတံခန္ဓာလို့ဆိုတဲ့ခန္ဓာ၅ပါးနဲ့ပတ်သက်တာကတရားအာယတနာဆိုတာနဲ့ပတ်သက်တာကတရားလို့ဒီလိုယမတလို့ခေါ်တဲ့ယမိုက်တန်းဈာန်ဆယ်မျိုးရှိတယ်ပေါ့ဉာဏ်ရည်ဉာဏ်လေးဖြည့်ဖြည့်အောင်လို့ဆိုပြီးတော့ဒီခုချင်းတွေနဲ့အသေးစိတ်လေးပုံပုံစားပေါင်းများများစွာနဲ့အဖြေစွာတွေကိုထုတ်ပြတဲ့ဈာန်ကိုဒါယမိုက်ဈာန်လို့ခေါ
်ပြောတော့ပါဗျာ
အဲ့ဒီယမိုက်ဈာန်ဖြစ်နေတော့အားလုံးကသစ္စာဘုရား22ရက်နေ့ကနေစပြီးဘုရားရှိခိုးနောက်22ရက်ကနေစပြီးတော့အဲ့ဒီရက်သက်သက်လုံးဟာရက်သက်သက်သက်လုံးဟာအဝိဓမ္မာသဘာဝတရားတွေကိုသင်ရင်တွေးတော်နေတဲ့ရက်သက်ပတ်ဆိုရက်သက်သက်သက်သက်ဆုံးပါပါဒီတစ်ခါကျန်လို့သင်ရင်လွယ်လွယ်ပူပူနဲ့သင်ရင်လို့ရဝိသေကျန်လို့သင်ရင်ဓာတုဂရကျန်လို့သင်ရင်ပုဂ္ဂလပညာကျန်လို့သင်ရင် ကထာဝိဉာဏ်ကိုသိနေတဲ့ယမိုက်ဉာဏ်ကိုသိနေတယ်။ဒါတော့ဘုရားဉာဏ်တော်နဲ့ဆိုရင်ဒါလေးတွေကအလွယ်လေးတွေအလွယ်လေးတွေဆိုတော့အခက်ခဲမရှိသိပြီးတော့ပြီးပြီးမဖြစ်လာလွယ်လောနေရသော်ဘုရားကို
မှန်ပါဗျာ
။အေးသိကျေဝန်းရဲ့ပဋ္ဌာန်းကျမ်းကြီးကိုသင်ရလိုက်တဲ့အခါကျတော့မှအဋ္ဌဉာဏ်နဲ့ဒီလိုကအာရုံတွေဟာအာဝင်ဝင်ကြဖြစ်သွားတယ်။အထက်ကြီးကအလွန်ကျယ်ဝနေတယ်။ဆရာဆရာကြီးကဥပမာပေးကြတယ်။အမကြံကြီးမားတဲ့ဝေဒနာကြီးတွေဟာပင်လယ်ထဲမှာလာနေလုံးဝလုံရှားပြီးတော့ကစားနိုင်ကြတယ်။ရှင်းရောင်းတဲ့ရေချောင်းအင်းအိုင်တွေထဲမှာဆိုလူခန္ဓာကိုယ်ကြီးနဲ့ဆက်ဖို့
မှန်ပါဗျာ။
ရသော်ဘုရားရဲ့ဉာဏ်တော်ကြီးရတဲ့ပဋ္ဌာန်းကျမ်းကြီးရဲ့တပတ်သိတိုင်းကအာပါဒိယလူတော့ပြီးတော့သင်ရင်သိတော့လို့ရတယ်။ဆရာတဲ့ကျမ်းတွေကလည်းရှင်းနေတယ
်။မှန်ပါ
ဘူး။ဟောပဋ္ဌာန်းကျမ်းကြီးကိုသင်ရင်တဲ့အခါကျတော့သိတာသူတို့ပြောတာသိကြရတယ်ကလည်းအများကြီးလူများတို့ကတခါတခါချင်းချင်းကြက်ကြက်နေရနေရနေပြီးတော့ဟောလာသူကြီးရောက်တော့တဲ့အခါကျတော့ခုံပေါက်ပြုံပြီးတော့စိတ်တွေကလွတ်လပ်သွားတယ်လို့
ဆ
ရာပါဘုရားရဲ့ရတော်ရရဲ့အသိဉာဏ်ဟာလည်းပဲပဋ္ဌာန်းကျမ်းကြီးရောက်တဲ့အခါကျတော့တကယ်ဉာဏ်ကြီးကြီးရဲ့ရောက်သွားတယ်လို့ပဲသိခဲမှာလူလုံးချက်စားလို့အမောကောင်းသွားတယ်အဲ့ဒီလိုကောင်းတော့စိတ်ဟာပြောလာပြီးတော့ဖိုးပြော်ပြီးတော့ပီတိတွေဖြစ်လာအဲ့ဒီပီတိတွေရဲ့သွားအားကြောင့်ခန္ဓာကိုယ်မှာရှိတဲ့ဒွေးတွေကကြီးလာ
တ
ယ်ဒွေးတွေကအရောင်ကြောင်းလာပြီးတော့ခန္ဓာကိုယ်ကလည်းအကြောင်းလေးသိရသိကြတယ်။အဲကြောင့်ဗထာကျမ်းကြီးသင်ရတဲ့အခါမှာရောင်ကြီးတော်သွက်တယ်ဆိုတာအဲ့ဒါပြောတာ
နော်။မှန်ပါပါဗျာ
။သူကသူသွက်တာမဟုတ်ဘူး။ဗထာကျမ်းကြီးကိုသင်ရလိုက်တဲ့အခါမှာသိကြည့်လို့စိတ်နဲ့အားရတဲ့ပီတိဖြစ်တယ်၊ထိုပီတိကိုကြောင်းပြုပြီးသိပြီးခန္ဓာကိုယ်ကသင်ကျဲလာတယ်၊သင်ကျဲလာတဲ့အခါအကြောင်းတော့ကြည့်ရလေတခုတက်တက်တက်ပုတ်လိုက်တဲ့အခါကျတော့သိသိသိသိနဲ့အယောင်တက်မလာဘူး
။ဘယ်လိုဖြစ်လို့လဲ
။အေးကြောင်ရိုင်းတုံးလေးတခုကိုသိပြီးတော့အယောင်တင်လိုက်တဲ့အခါလက်လက်လက်လက်ဖြစ်လာတယ်လို့ပဲ
။မှန်ပါပါဘုရား
။ရသော်ဉာဏ်ရဲ့ခန္ဓာကိုဉာဏ်တော်နဲ့သိပြီးတော့ကြည့်လိုက်တဲ့အခါဒီလိုလုံးဟာအယောင်ဝါးလေးလက်လက်လက်လက်နဲ့ဖြည့်ဖြည့်ကြောက်ပါလေ။ယောင်ကြီးတော်လေးတက်တဲ့အဲ့ဒီသတ္တဟာဟာအနန္တချူချားတဲ့သတ္တဟာတစ်ခုပဲတဲ့။ဘာဖြစ်လို့လဲဆိုတော့အဘိဓမ္မာဒေသနာတော်ကိုသင်ရင်သိစားနေတဲ့သတ္တဟာဖြစ်လို့ယေနာကရသတ္တဟာ။ခொနည်းကြီးဒီအဘိဓမ္မာတရားတွေကိုသင်ရင်လိုက်တာ။နောက်ဘုရားပဋ္ဌာန်းကျမ်းကြီးရတဲ့အခါခန္ဓာကိုယ်အနေရောင်ရော်ရင်ထွက်လာပြီးဖြစ်ခဲ့တယ်။ဒီကအဘိဓမ္မာဒေသနာရဲ့ချူချားချက်တစ်ခုပဲ။မဟာဒီကေကအဘိဓမ္မာရဲ့သွားပါတရားတွေကိုမျက်စောပြအချိုးချင်းချင်းချင်းစဉ်းစားထားပြီးသားဖြစ်တယ်။ဟုတ
်ပါပါ
။ဒါပေမဲ့ဒီလောက်လေးသက်တဲ့သွားပါတရားတွေကိုခေါ်လို့ရှိရင်ခေါင်းကြီးတစ်ခုရဲ့အမှန်တန်ရှင်းများတဲ့ဒေသနာကြီးကိုခေါ်ဖို့ဆိုတာလူပြေမှာမပြတ်နိုင်ဘူး။လူတွေကအိန္ဒိယကိုတစ်ခုရဲ့ဘုန်းကြီးတို့လောကလူသားတွေကဟုတ်လားတဏှိကုံထိုင်လို့ဆိုတော့ခက်တယ်เนาะ
မှန်ပါဗျာ
သုံးရတိတိထိုင်လို့ဆိုတာတော့မဖြစ်နိုင
်ဘူးဟု
တ်လားတဏှိတဏှိလောက်ထိုင်လိုက်ရင်လည်းရောင်းကုန်ပြီလေမှန်ပ
ါဗျာ
အဘိဓမ္မာတရားကခေါင်းကြီးတစ်ခုရဲ့အောက်မှာအမှန်တန်ရှင်များတဲ့တရားကြီးပဋ္ဌာန်းကြီးအောင်ဟောမှာဆိုလို့ရှင်အချိန်အားဖြင့်သုံးလလောက်အချိန်ယူပါလိမ့်မယ်အဲဒီသုံးလလောက်အချိန်ယူတော့မယ်တရားရသမြာခွန်ရဲတဲ့စင်ရင်စဉ်းစားထားတဲ့တရားအတိုင်းတော်လို့ရှိတော့အလုံးစုံဝင်နေဒီတရားကိုလူပြည်မှာဟောလို့မဖြစ်ဘူးဘာလို့လဲဆိုလူတွေကရှားရှည်စွာထိုင်ပြီးတော့တရားဆုံးအောင်မနိုင်နိုင်ဘူးတဲ့
မှန်ပါပါ
ဘုရားတရားဟောလေ7နာရီ7နာရီ6နာရီတော့ဆိုဆက်ပြေးကုန်ရမှာရှိမှာမဟုတ်တော့ဘူးမထိုင်နိုင်ဘူးလေအဲ့ဒါကြောင့်မလို့ဒီမှာတရားလူကြီးမဟောဘူးပရမလူလူသက်တရားပဲဟောတယ်နောက်အနန္တကနာသုတ်တန်ကြီးပဲဟောနောက်ဆုံးခေါ်လို့မှရောက်တဲ့အခါကျတော့ဒီမှာတရားဟောဖို့ချိန်ကြတာတရားဖြစ်ပြီးတဲ့နောက်မှာခေါ်လို့မှရောက်ပါဒီမှာတရားကိုဟောတယ်
မှန်ပါပဲ
ဝါဒရုံးဓမ္မမှာယေနိအစုံသဘောရည်ဟာကိုပြယေနိအစုံသဘောရည်ဟာလို့ဆိုတာအလုံးကြောင့်ကြားလို့ရပါလိမ့်မယ်သူမချတာသူချင်းကြီးကြားလို့ရမှာ
မှန်ပါရဲ့
ပမာရတော့ပြောရဲသင်ပြောနေတာသူမချတာသူမချတာသူမချတာဆိုတာသူရဲ့ဒါကြောင့်တခုနဲ့တခုအချိန်ချင်းမကွာခြားဘူးလို့ဒီလိုလိမ့်ရရပါဘူး
။မှန်ပါပါ့
။ဘုရားတရားကရေနဲ့မီးဆိုတာအမှန်တန်ဆက်တဲ့ကိစ္စနှခုမဟုတ်လား
။မှန်ပါပါ့။
တခုတရားကရေနဲ့မီးတခုတရားကကြားတယ်ဆိုတာအချင်းချင်းပြောလို့ရှိရင်တော့လက်ရက်ကရေလက်ကဒီလိုပန်းဆက်နေတဲ့အချိန်မှာလက်ရက်ကရေတုံးကမီးကိုပန်းဆက်တယ်။
တ
ော်တော်ပါဗျာအောက်ဝင်လောက်ကြအောင်ဟောပါတော့ပါဗျာရေချင်းလို့ရတဲ့အဘောဂတိုင်းဝေစားရမယ်ဒါကဘုံမိတ်တစ်ခုအဘောဂတိုင်းဝေစားပြီးအဋ္ဌံလိုက်တဲ့အခါမှာရေပန်းထွက်လာတယ်တော်တော
်ပါ
ဗျာစေသောကတိုင်းဝေစားပြီးတော့မှသင်ရတဲ့အခါကျတော့မီးတွေပန်းထွက်
တ
ော်တော်ပါဗျာတပြိုင်တည်းလုံးလုံးမရဘူးဘုရားအလုံးလင်းညာမိအဲ့အတွက်ကြောင့်ဒီနယ်နဲ့သူရှိတဲ့ပုံစံတွေအချင်းရ
မှန်ပါပ
ါဒါမိသက်ဝိုင်းလေးရဲ့ဥပမာအတိုင်းပဲပေါ့
မှန်ပါပ
ါမိသက်ဝိုင်းလက်ပြီးတော့ညာလိုက်တဲ့အခါညာညာရလို့ရှိရင်ဒါဒီဝိုင်းလေးရှိနေတယ်လို့ဟုတ်ကဲ့
မှန်ပါပ
ါဒီလိုလည်းပဲအချက်မှရောက်နေတဲ့အချိန်အောက်မရှိဘူးအောက်မှရောက်နေတဲ့အချိန်အချက်မှမရှိဘူးဘုရားလင်းညာတော့အာရှိပြီတဲ့ကြောင့်မိသက်ဝိုင်းလေးကိုညာသူတို့ရဲ့လက်တော်ဘုရားရဲ့ဒီဆိုင်တတ်တိတွေဟာအလွန်ချင်းမြဲဝင်စားတဲ့စိတ်တွေကအလွန်ချင်းမြဲလေဒါကြောင့်မို့လောကလည်းဆိုတာမလိုဘူးအာဘောဂတိုင်းဝင်စားပြီးတော့သုဒ္ဓကံဝင်စားရတယ်သုဒ္ဓကံဝင်စားပြီးတော့ဒီငါ့ရဲ့မျက်လုံးကရေဒီပန်းထွက်ပါစေဆိုတာအဋ္ဌံပြီးတော့အတွင်ရင်လည်းလုံးလိုက်ပါရေပန်းထွက်ပါဒီတဲ့အခါကျတော့အဲ့ဒီအချိန်မှာပဲအဘောဂတိုင်းကထားလိုက်ပြီးတော့ဒီသောကတိုင်းဝင်စားရတယ်လေဒီသောကတိုင်းဝင်စားပြီးသုဒ္ဓတာကထားပြီးငါ့ရဲ့လက်ဝဲနဲ့တော့ကမိကြီးပတ်ွက်ပါလေလို့အဋ္ဌံလိုက်တဲ့အခါကျတော့မိကပတ်ွက်တယ်မိုးမိတ်မတူဘူ
း
အချိန်ကာလပိုင်းနဲ့ခြားလာတယ်သို့တော့စိတ်ဉာဏ်လေးအဲ့ကြောင့်ကြံရည်နဲ့လို့ရှိတဲ့ပုဂ္ဂိုလ်ကိုခြင်ရတယ
်ဘယ်လောက်ပါလဲ
အဲ့ဒါအလော့အလွန်ထူးပြီးတော့အချင်းမချမ်းသာတဲ့လို့တစ်ဆက်နဲ့မြင်ရတာကိုထူးမချမ်းသာပေါ့နော်
မှန်ပါပါဘုရားအ
ဲ့ဒီဒိဋ္ဌိမျိုးပါအဲ့လိုမဟုတ်ရင်ထူးမချမ်းသာဘူးဆိုမြရရိုးရိုးကြီးပါလို့ဒီလိုပြောတဲ့ဒိဋ္ဌိပေါ့နော်
မှန်ပါပ
ါရိုးရိုးအလွန်ထူးဆန်းတယ်နော်မှန
်ပါပါ
အလွန်ထူးဆန်းတယ်အချင်းကာလပြည့်ချားလို့မမြင်ရဘူးအဲ့ဒါထူးဆန်းလို့မြတ်စွာဘုရားရဲ့ဒီလက်ရည်ရဲ့လုံးကားနေပြီးတော့ရေပတ်ပြည့်နေတယ်လက်ဝဲမျက်လုံးကမိရေပတ်ပြည့်နေတယ်ကြီးတဲ့ပုဂ္ဂိုလ်ကမြတ်တော်ဘေးတစ်ချက်ခါလိုက်တာတဲ့တခါညာလက်တွေနဲ့ကြောက်သွားပြန်တယ်ရေပြီးရ
မှန်ပါပ
ါလက်ရည်ရဲ့နှာခေါင်းဘေးကနေပြီးတော့ရေပတ်ပြည့်နေတယ်လက်ဝဲကမိရေပတ်ပြည့်နေတယ်မြတ်တော်ဘေးခါလိုက်တာလည်းဆယ်ညာကြောက်သွားပြန်တော့ရေနဲ့ပြီးရအဲ့ဒီတော့သူဆန်းတဲ့တဘူရာကြီးဟာဒီကိုပြတာရမိုက်ရာကြီးဟာဆိုတော့အဲ့ဒါကိုပြောတာ
เนาะမှန်ပါပါဖြစ
်ရေကြီးအစုံတဘူရာကြီးဟာကိုပြရဲလို့ဆိုတာအဲ့ဒါကိုဆိုရဲခန္ဓာကိုယ်မှာမျက်လုံးတော်ကလေယာဘက်ကရေထွက်ရင်လေဝဲဘက်ကမီးထွက်တယ်နားတော်မှာလေယာဘက်ကရေထွက်လို့ချင်းလေဝဲဘက်ကမီးထွက်တယ်အဲ့လိုရေနဲ့မီးနဲ့ရေနဲ့မီးနဲ့အစုံအစုံအစုံဂျုံပြီးလို့အလကံသူကအောင်းအဝဲကောင်းတဲ့တဘူရာကြီးဟာဒီကိုဝါဒလာပြီနေမှာပြပြီးတော့ရသော်ဗျာအဓိကတရားဟောဖို့တာဝိညာကြွားသွား
မှန်ပါပါခေ
တာဝိညာရောက်တဲ့အခါကျတော့တောင်းတော့စကြဝဠာကဓမ္မလေးအာရုံစီလုံးရောက်ရှိတာလေတရားရည်ထိုင်တဲ့တရားကလေးတွေအောက်မှာခင်းထားတဲ့ပတုတော်ကကြောက်နေရကြောက်တော့ဗမာဒီအလုံးလူတွေအင်မူလိုက်ကြောက်ဆိုတာအမှားပဲရှိတယ်ပြောမရှိဘူးနော
်မှန်ပါပါ
အဲ့ဒီကြောက်နေရကြီးရတယ်ကြောက်တော့ကြောက်တယ်ဒါပေမဲ့ကြောက်ပြော့ကြီးအဲ့ဒီပေါ်ထန်လိုက်လို့ရှင်ဣဒ္ဓသူထန်လာကြောက်ပြော့ပဲမှာရှိတယ်လေဆိုတော့အဲ့ဒီမှာရှိတယ်လို့ပြောအောင်နော်မှန်ပ
ါပါခင်ဗျာ
ဆိုမှကြီးတွေပဲထန်လိုက်လို့ရှင်ဇာမေညာအဲ့ဒီပေါ်တက်ထန်လိုက်လို့ရှင်ချက်တော့ပြီးအောင်ပြုတ်သွားတယ်ကြည့်
တိပြီးတော့
သာမန်ပါဗျာ
အဲ့ဒါကိုမြတ်စွာဘုရားကအဲ့ဒီဗန္ဓိတုလာကျောင်းစာပေါ်မှာသင်္ဆုံးထိုင်နေပြီးလက်ရှိဇမားတွေရောက်လာကြပြီတဲ့အခါမှာဘုရားရှင်ကြီးလေးနှစ်သိန်းနဲ့နှစ်ရင်းလေးကလည်းဒီယတ္တနဲ့တပတ်ခင်ရထားတဲ့အဘိဓမ္မာတရားတွေကိုခေါင်းကြီးတစ်ခုနဲ့အောက်မှာအဘိဓမ္မာခေါင်းကြီးကိုတော်ရည်နဲ့လက်ဒီမှာခေါ်လိုက်တယ်တဲ့လက်ဒီကိုခေါ်လိုက
်မှန်ပါပါ
ဘုရားသာဓမ္မာအဟုသာဓမ္မာအာရတဓမ္မာဆိုပြီးတော့သုံးစုပါဠိကပေးတယ်ကိတုဓမ္မနဲ့ကိတုဓမ္မစသဖြင့်နှစ်သုပါဠိကလေးတွေအောက်ရလေးပြီးပြီးတော့ညဆော့ပြန်ဟောသွားလိုက်တာ။သဝရလုံးကြီးအဘိဓမ္မာတရားကြီးပဲဟောတ
ယ်။ဟောလာပါဘူ
း။ကျဲလို့ဘိဓမ္မာတရားအတော်ဝိညာဏတည်း။အဲ့ဒီတရားကပြိဿတွေမှာအလွန်ထူးခြားတဲ့ပုဂ္ဂိုလ်တစ်ခုပါလာတယ်ဘယ်လိုလဲဆိုတော့ရှင်။သုတိတ္တဓာတ်ကြီးကနတ်မင်းအဖြစ်ဖြစ်ဖြစ်နေတဲ့ဘုရားရှင်ကဘုရားတော်ရဲ့ပေတော်သံဃာ့ဣဒ္ဓနာတာဘဝနဲ့ဘုရားတရားဝဲမှာလာရောက်ပြီးဆရာကထိုင်တာလေဟာ
ဆရာပါဘုရားအ
ဲ့ဒီမြေတော်ကြီးကိုဥတည်ပြီးတော့သက်သာဘုရားအရှင်မတရားကိုခေါ်လာမြေတော်ကြီးကျေးဇူးသက်တယ်လို့ပြောကြတယ်ဗော
ဟုတ်ပါဘူး
ကျေးဇူးတဲ့လူပြောတဲ့မှာဘာလို့ကိုယ်ထွက်ပြောလို့ဆိုလို့ရှိရင်အမိကျေးဇူးကမပေါ်နိုင်ဘူးတဲ့အဲ့ဒါဘုရားအဘိဓမ္မာတရားဟောတာတော့မှလူတစ်လုံးလို့ပဲရှင်းသေးတယ်လို့ပါတော့။နောက်တစ်လုံးကဘောတန်လို့တစ်လုံးလို့နှလုံးလို့ပြောလို့ရတယ်တော့။ဟုတ်ပါဘူ
း
။အဲ့တစ်လုံးလို့ပဲရှင်းသေးတယ်။နောက်တစ်လုံးကိုကြမ်းနေသေးတယ်ဆိုတဲ့အိပ်ပဲလို့ပြောကြတယ်။ဒါရီယာသာလည်းမပါတဲ့စကားလေးပါနော်
။မှန်ပါပါခင်ဗျ။
ဒါလည်းပါရမီတချို့ကယုတ်တိရှိတယ်ခုကယုတ်တိမရှိဘူးဘာလို့လဲဆိုတော့တန်ဖိုးဖြတ်ထားမှသာလေပြောလို့ရတော့မပေါ့နော်
မှန်ပါပြီ
အဲတလုံးကိုပဲရှင်းသေးတယ်ပြီးမှတရားဝင်နှလုံးပဲရှင်းသေးတယ်နောက်တစ်လုံးကြည့်လို့ရတယ်ဆက်ကြည့်တော့ဟောအောင်ပုံစံမျိုးဖြစ်မယ်လည်းဒီကိုသွားပြီးတော့ဥတည်ပြီးတပေါင်းလောက်ကြောင်လာတာရောက်ရှိလာတဲ့လက်ထမှာအပေါင်းရဲ့အလယ်မှာရှင်ရပါရဲ့ဒီဥရမညတ်ဒေသနာကိုတာဝေနာတတ်ပြီမှာဖွင့်ကြခဲ့တာသူကြီးကအကြီးကျယ်အားလုံးပြောမယ်ဆိုလို့ရှိရင်၃လပြည့်ရေကောင်း90ကျားတယ်လို့ပြော
မှန်ပါပါဘုရ
ားရေကောင်း90ကျားမှာဟောဒီအပြီးမှာတရားအပြည့်ဆုံးပြီးတော့သွားလက်တွေ့အကြီးကျယ်နဲ့ပြောမယ်ဆိုလို့ရှိရင်မိစ္ဆပိုင်တော်ပဲရှိပါအခုလည်းဆိုတော့လူကြီးကအမြင့်တရားဒီတာဝေရာလက်ပြမှာတည့်ရက်ပဲရှိပါလိ
မ့်မယ်။မှန်ပါပါဗ
ျ။ဒီကလာလာဟောပုံပြီးတော့ရှိတယ်။လူကြီးကတူတယ်။လူကြီးအမြင့်တရားမှာတာဝေရာလက်ပြတည့်ရက်ဆိုတော့နမိတ်ပိုင်းတော့ပဲကြားတယ်ပေါ့။သုံးလဆိုတာဘာမှမရှိဘူးပေါ့
။မှန်ပါပါဗ
ျ။တရားဝဲကဘာမှမကြားလိုက်ဘူးပေါ့။ခဏလေးပြီးတော့အဲ့ဒီချိန်မှာရသော်ဘုရားကတာဝေရာလက်ပြကြွသွားတဲ့အခါကျတော့ဘုရားကလူသားဆိုတော့ခသေးလေးတွေမှာပေါ့အဲသူတို့ကြရတာဖြစ်ဖြစ်တောင်ပေါ့ပြောမှာဆိုဖြစ်ဖြစ်တောင်ဆိုတာလည်းလူတောင်လည်းဘလောက်မှတိတ်မရှိဘူးပေါ့နော်မှန
်ပါပါဖြစ
်ဖြစ်ဖြစ်တောင်လို့ဆိုတာတောင်မှတချို့ကဖြစ်ဖြစ်မိုက်လို့ပြောတယ်စိတ်ကြီးကြီးမဟုတ်ဘူးဘုရားဖြစ်ဖြစ်တောင်ဆိုရင်ထိုကိစ္စတွေလည်းအားလုံးဖြစ်ဖြစ်တောင်တည်ရဲဖြစ်ကြမှာပေါ့ပြောရင်လည်းပဲပေါ့
မှန
်ပါပါအဲ့တော့ဘုရားကသူတွေနဲ့ဆက်ရှိကြအောင်ဖြစ်ပြီးတော့တန်တဲ့လူတွေကကုသူတွေဆိုဘယ်လိုလုပ်ပြီးတော့ဆောလောင်းတာတို့အရာတော်ကူကိုဖြစ်နိုင်မှာမလို့
ဖြစ်နိုင်ပါဘူ
းဖြစ်နိုင်သူခေသူလူတွေရဲ့အရာမောင်းတယ်လို့ပဲတည်ညီလဲဖြစ်အောင်မှာပေါ့
မှန်ပါပါအဲ
့တော့လက်တွေရောက်သွားတဲ့အခါကျတော့လက်တွေကအကြီးကြီးတွေသူတို့ခန္ဓာကိုယ်ကအကြီးကြီးတွေအဲ့တော့ဘုရားကဘုရားကပဂတိကုံနဲ့တရင်တော့ပဲဆိုရင်လက်တွေကလည်းသူတို့လူသားတွေရဲ့ပုံစံနဲ့ခံသိပြီးတော့ထိုင်နေရမှာပဲ။လက်ကခံသိလို့ရတာပဲ
။ဘုရားမှာပြည့
်။လူကြီးလာတဲ့အခါတော့လည်းသူကအဖျားလေးချလောက်တဲ့အရာတတ်တော့မှပဲလက်ကခေရောအယောက်၂၀ဒီလိုသူ့ထိုင်နေကြတာလေ။နေရာမရဘူးဆိုရင်အဲ့လိုထိုင်ရတယ
်။ဘုရားမှာပြည့
်။အဖျားလေးချလောက်တဲ့နေရာလေးဆိုတော့တိတိတိအဲ့ဒီတော့တေးနေကြီးတွေကိုလက်တွေကဆယ်ရောက်ဆန်းအားရောသူ့ခံရအောင်သူတို့ခံပြီးလို့ရတယ်မှန်ပါဘူးသူတို့ကလည်းတိုင်ပြောမယ်ဆိုလို့ရှိရင်ရသော်ဘုရားကအဲ့ဒီ တိုင်းမြစ်ဆော်ကမြောက်ချောက်ဖြာပေါ်မှာပါလာတဲ့နှစ်သက်တင်ကကြီးကိုတွန်းလိုက်တဲ့အခါနှစ်သက်တင်ကကြီးကပတိကိုလာကြောက်ကြိုက်ပြီးတခုလုံးဖုံးသွားတယ်ကိုရောပြောတာလည်းထန်လိုက်တာအဲ့ဒီတင်ကိန်းကြီးတခုလုံးကအဲ့ဒီကြောက်ကြိုက်ပြီးတခုလုံးပြေးသွားတယ်ဆိုတော့ရုပ်သွားတော့အကြီးကြီးဖြစ်သွားတယ်လို့ပြောပါမယ်နော်မှန်ပ
ါပါဘုရား
လက်တွေနဲ့မငယ်တဲ့ရုပ်သွားတော့တရားရုပ်ပုံတော်ကြီးကကြောင်းသွားတယ်ပေါ့
ခ
န္ဓာကိုယ်တော်ကြီးကနေပြီးတော့လက်တွေရဲ့အတိုင်းအတာလို့ဆိုသွားတော့အကြီးကြီးဖြစ်သွားတယ်လို့ပြောအောင်အဲဒီတော့ရုပ်တော်ကြီးကတရားမို့တဲ့အခါလေးစဉ်လေးစဉ်ဆောင်းပေါ်ဝေးတဲ့အချိန်ဆောင်းပေါ်ဝေးတဲ့အချိန်ကိုလူကြီးကိုကြွားလာနေဖြစ်တယ်ဆိုတော့ကြွားလာတော့လေတာဝတိလိုဒါဆိုယူလို့ဆိုတဲ့အတိုင်းကိုမကြွားပဲနဲ့ရသော်ဘုရားကိုဘယ်သူမှမသိတဲ့ကြောင်ကျုံပဲကိုကြွားတယ်။နောက်ကျွန်းကြွားပြီးတော့ဆုံးခံတယ်။ဆုံးခံပြီးတဲ့အခါကျတော့ခိမောတာတောင်သားကဒီသံဃုရောမှာသံဃုရဲ့အောက်နေသာပုံပေးတယ်။အဲဒီလိုရသော်ဘုရားအနောက်အိုင်ကြီးနားမှာဆုံးပုံပေးတဲ့အခါဘုရားတော်ကဝေကျင်းနေပြီလို့ရှင်သာရိပုတ္တရာကပြောတယ်လေအဲဒီကြွားသွားတယ်ဆရာဆုံးဖို့ခဲ့တဲ့အခါမှာဝေကျင်းနေပါဖြစ်တယ
်ဘုရား
ပါအတေကနာလေးမှာတော့ဘယ်လိုရေးထားတယ်လို့ဆိုတော့လူရဲ့ခန္ဓာကိုယ်ရဲ့သဘောဝတန်စားတဲ့ကြစားရတယ်နားတဲ့ကြနားရတယ်ပေါ့ဒါကြောင့်ညတ်တော်ပြရတယ်ရုပ်သဘောဝအတိုင်းပေါ့ဘုံမျိုးကိုရှင်းကြတဲ့အခါလူကြီးကျွတ်ဘုံမျိုးရဲ့နားရမဲ့ချိန်နားယူတယ်ပြီးတော့ပြန်ပြီးတော့တရားဟောတယ်ဆိုတော့တရားဆုံးကကြွရတဲ့အခါမှာနေမိတ္တယုတ်ခံစင်းပြီးတော့ထားခဲ့တယ်အဲဒီနေမိတ္တယုတ်ကနေဆက်ပြီးတော့ဟောနေဖြစ်တယ်လို့ပြော
တ
ယ်မှန်ပါပါတရားကနေမိတ္တယုတ်ခံစင်းထားခဲ့တာအဲဒီခံစင်းထားတဲ့နေမိတ္တယုတ်ကနေဆက်ပြီးတော့တရားကဘယ်ကနေဘယ်အထိဟောမယ်ဆိုတာကိုသတ်မှတ်ပေးထားတဲ့အတိုင်းနေမိတ္တယုတ်ကဆက်ပြီးတော့ဟောပါတယ်ခုခေတ်လိုဆိုရင်တက်တက်ဖွင့်ထားခဲ့တာပေါ့တရားဆက်ပြီးတော့အဲဒီနေမိတ္တယုတ်ကတရားဟောတကယ်ဘုရားရှင်ကလူကြီးကြွားတာပြီးတော့ကျောင်းကျောင်းမှာသောက်ခံပြီးတော့ပုံမိတယ်လေဒါသက္ကရာမှာဒီလိုဆိုပုံဒီတို့ကိုသိမိတာကတော့ရုပ်တော်ဘုရားကဒီလိုလူကြီးကြွားတာတော့ဆိုတော့ရှင်သာရိပုတ္တရာနဲ့နေရန်တွေ့ပြီးတော့ဓာတ်ပြီမှာဟောခဲ့တဲ့တရားကိုရှင်သာရိပုတ္တရာကိုအချင်းချင်းပြန်ပြန်ပြီးတော့ဟောခဲ့တာနေရာ
သလားပါဘုရား
အဲ့ဒါအဓိကဖြစ်တာလူပြေကိုလူပြေတဲ့တန်ရုံမြတ်စွာဘုရားအရှင်ရှင်သာရိပုတ္တရာကိုခေါ်ခဲ့တယ်။ရှင်သာရိပုတ္တရာကအဲ့ဒါကိုမှတစ်ခက်သင်ပေးတာ။တတ်ပါဗျာမြတ်စွာဘုရားရဲ့လက်ထက်တော်ကမင်းတို့အကောင်900ဖြစ်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေကစံတော်လို့ဘုရားမြတ်မြတ်စွာဘုရားလက်ထက်ကကျတော့အမျိုးပေါင်းပါးရဟန်း900လာဖြစ်နေတယ်။ဘုရားတော်ကမင်းတို့ကတော့ဗျာရသော်ဗျာရဲ့လက်ထက်တုန်းကသူကလင်းတို့ကြီးဖြစ်ခဲ့တယ်။လင်းတို့ကလေလူ့ဘဝရောက်လာတယ်ပေါ့။အဲဒီလင်းတို့က900ဘဝတုန်းကအဝိဓမ္မာတရားကိုတရဇယ်နဲ့ယဟန်တွေတန်ကြီးထဲမှာတရဇယ်နေတဲ့အခါလင်းတို့တွေကတွဲလဲဆွဲနေရနေပြီးတော့အဝိဓမ္မာအတန်ကိုသူတို့ကနားထဲမှာချက်ပြီးနေကြတယ်။ဒီလိုသိရအောင်မဟုတ်ဘူးပေါ့နော်
။ဆက်လာပါဗျာ။
အဲ့ဒါအကြောင်းပြုပြီးဒီမှာရဲ့ဘဝမျိုးမှာပဋ္ဌာန်းပွဲရွတ်လိုက်ကြတာမပြောနဲ့နော်အဲ့တော့လင်းတို့လိုဟုတ်လားဒါပဋ္ဌာန်းရွတ်နေတာပဲလို့စိတ်ကဖြစ်ရင်အဲကုသိုလ်ရမှာပဲဒီတန်ကြီးကသူ့လိုက်တာအဲ့လိုကုန်နေရဘူးဆိုရင်တော့အဲ့ဒါကုသိုလ်ရမှာမဟုတ်ဘူးနော်
ဆက်ရပါမယ
်အဲ့လိုမျက်တော့ဘုရားက၄စဉ်၄စဉ်သောတာပိရေကောင်း90ဟောတာနေ့စဉ်နေ့စဉ်လူကြီးကိုကြွပြီးရှင်သာရိပုတ္တရာကိုလူကြီးမှလည်းဟောခဲ့တယ်အချင်းချုပ်ပြီးတော့
မှန်ပါပါ
ရှင်သာရိပုတ္တရာဆိုတာကအမတန်မှဉာဏ်ဖြည့်တဲ့ပုဂ္ဂိုလ်ဖြစ်သည့်အတွက်ကြောင့်ရသော်ဘုရားကအရေးအမြတ်အချင်းချုပ်ကိုဟောကြလိုက်တာနဲ့ရှင်သာရိပုတ္တရာကအကုန်လုံးရသွားမှန
်ပါ
ပါအဲ့တော့ရှင်သာရိပုတ္တရာကိုနေ့စဉ်နေ့စဉ် အဝိမတရားကိုသင်ပေးမှုမြတ်စွာဘုရားရဲ့ဘုရားပြတဲ့လူတည်ကိုကြွပါလေလို့ဒီလိုလည်းယူဆလို့ရနိုင်ပါတယ်နော
်
အဲ့တော့ကျွန်တော်ဒီဘုရားမှာဒီနေ့ကသူဆရာကြီးကသင်လိုက်တဲ့အဝိမတရားကိုအခုဒီလိုလူတည်မှာရောက်နေတဲ့အဝိမတရားကြီးတာဝန်သာလက်ပြမှာခေါ်တဲ့အဝိမတရားမဟုတ်ဘူးရှင်သာရိပုတ္တရာကိုမြတ်စွာဘုရားနေ့စဉ်သင်ပေးပြီးတော့အရှင်ဘုရားဟောခဲ့တဲ့တရားကိုရှင်သာရိပုတ္တရာကသူညာနဲ့ဆရာမနဲ့အတန်းအချင်းချုပ်ပြီးတော့ယဟန်တွေကိုသင်ပေးတဲ့အပြီးတော့ပါတရားလို့ဒီလိုနားလည်ရပါတ
ယ်မှန်ပါပါဘု
ရားအတော်ကမှဘယ်လိုမှတ်တမ်းတင်ထားလို့ဆိုတော့သာဝေနလက်ချေမှာမြတ်စွာဘုရားကအပြီးတော့ခေါင်းကျန်ပေါင်းလို့ဤဘုံချုပ်တဲ့နေ့မှာပဲလူကြီးကယဟန်900လည်းအပြီးတော့ခေါင်းကျန်ဆောင်ပုဂ္ဂိုလ်ကြီးဖြစ်သွားတယ်အော်ဒီကြိုင်ရဲ့ပြီးတယ်လူကြီးကရှင်သာရိပုတ္တရာရဲ့အဘိဓမ္မာသင်္ကန်းနတ်ကြီးကမြတ်စွာဘုရားရဲ့အဘိဓမ္မာသေဒနာကကြိုင်နဲ့ပြီးဆုံးသွားတယ်လို့ပြောဆိုပါတ
ယ်မှန်ပါပ
ါဘုရားဒါကြောင့်မို့ဒီကလေးကလူကြီးရောက်နေတဲ့အဘိဓမ္မာမြတ်သေဒနာကရှင်သာရိပုတ္တရာကစတာပါလို့ဒီအဘိဓမ္မာသင်ယုံးဟာရှင်သာရိပုတ္တရာကစီစဉ်ပြီးတော့ပို့ချလာတဲ့သင်ယုံးဖြစ်တယ်အဘိဓမ္မာဝါသနာမေဃောနာမသာရိပုတ္တခြေလာပါဘော။အဘိဓမ္မာရဲ့သင်ယူမှာရှင်သာရိပုတ္တမခြေလာသာလာပါလို့ဒီလိုမှတ်တမ်းတင်ထားတာ။ဒါကိုရှင်သာရိပုတ္တမခြေလာသိခင်ပို့ချတဲ့အဘိဓမ္မာဒေသနာဟာဒီကနေ့ခြေလာပါဓမ္မနိုင်ငံမှာအဘိဓမ္မာဖတ်ကြံလို့ဆိုပြီးတော့သတ်မှတ်ပြီးတော့စာအုပ်ချင်းရိုက်တင်ထားတာနော်
။သေလာပါဖြင့
်ဒီကနေ့ကတော့တအုပ်ရှိတယ်ဝိဒေယံကတအုပ်ရှိတယ်။သာဝေနာ400ပါဝင်ရှိတယ်။နောက်ဓာတုကနာနဲ့ပုဂ္ဂလပညာနှစ်ဟုတ်တွဲသာဝေနာ400ပါဝင်ရှိတယ်။ဒါကထာဝုဒ္ဓကျန်သာဝေနာ900ပါဝင်ရှိတယ်။နောက်ပြီးတဲ့အခါရမိုက်ကျမ်းကျန်တော့3တွဲပထမတွဲဒုတိယတွဲတတိယတွဲအခုပဋ္ဌာန်းကျမ်းကျန်တော့5တွဲဒါတော့ချုံးပြီးတော့ရိုက်ထားတာပဋ္ဌာန်းမှာအဲ့တော့ဒီမှာကျမ်းနေဒီကနေ့သံဃာနာ၆တန်တင်ထားတဲ့အတိုင်းမှတ်တမ်းတင်ထားတဲ့ဒီမှာပဲကျွေးမဲ့ဆက်မဲ့ဆိုရင်ပဋ္ဌာန်းတော်မှာအနည်းဆုံး၄ရက်တော့အတန်တဲရုံးမှာပဋ္ဌာန်းကုန်နေမှန
်ပ
ါပါ၄ရက်တော့အတန်တဲရုံးရတယ်ဒီမှာဒီပဋ္ဌာန်းကျမ်းတယ်လေ၄ရက်တော့ရုံးမှာကုန်နေဒါတော့သာမန်လားကျမ်းနေကျူးတယ်ကြီးလာတဲ့ဒီနတ်ကြီးမှာဟောတဲ့တရားဆိုရင်ဒီတဲ့ကိုကြီးရဲ့ကျေဟောတဲ့အရှိတယ်သူကြီးမှာဟောတာမကျင်းမကျင်းဒီကနေ့သံဃာနာတင်ထားတာမကျင်းမကျင်းရှင်သာရိပုတ္တရာသင်ယူတဲ့သံဃာနာတင်ထားတဲ့ဝိရမကျမ်းလို့ဒါအဘိဓမ္မာယတ္တိတနာလို့ပြောလို့ခေါ်ပါတယ်မှန
်
ပါပါအဲ့ဒီဝိရမယတ္တိတနာကိုသင်ယူခြင်းဖြင့်ဘယ်လိုအကျိုးကျေးဇူးတွေရနိုင်ကြလဲအဘိဓမ္မာကိုသင်ယူလို့ရှိရင်ဘယ်လိုကျိုးကျေးဇူးရတော့ဆိုအဘိဓမ္မာကသဘာဝတရားတွေကိုသိသိခွဲခြားလေ့လာတာဖြစ်သွားကြအတိဉာဏ်ကိုဖြစ်ပွားတယ်ဉာဏ်ဉာဏ်လေးတွေဖြတ်ပြက်လာအဲ့ဒီဖြတ်ပြက်လာတဲ့ဉာဏ်ဉာဏ်လေးတွေကိုအမြင်ပြုပြီးတဲ့အခါနောက်ဆုံးကျတော့ပဋိသင်္ကိတဉာဏ်လို့ဆိုတဲ့ခွဲခြားသိဖြန်နိုင်တဲ့ analytical knowledge ကိုရနိုင်တယ်လို့ပြောလို့ဆို
တော
်ပါပါဒါအဘိဓမ္မာသင်ရဲ့အကျိုးကျေးဇူးတွေတော့နော်အဘိဓမ္မာသင်ရဲ့အကျိုးကျေးဇူးဟာဘယ်တော့လဲဖြစ်ဖြစ်အရာရာကိုရှုတဲ့အတိုင်းပဲဘယ်ညာကိုပဲသိကြည့်ကြည့်ခွဲခြားသိရပြီးတော့မြင်နေရှိတယ်ကျွန်တော်တို့သိတဲ့ကမြင်တော့ဘူ
း
ဘုရားမဲ့စစ်ပင်လေးတစ်ပင်ကြည့်လိုက်တာနဲ့ဟာဒီစစ်ပင်မှာဩအမြင့်ရှိတယ်ပြည့်စုံရှိတယ်ပြင်းစီမှာလည်းအခွန်တွေရှိတယ်အခောက်တွေရှိတယ်ဟုတ်လားအသားရှိတယ်အနှစ်ရှိတယ်နောက်ပြီးတော့အရွက်တွေရှိတယ်အရွက်တွေမှာလည်းအဲထဲမှာအကျော်လေးတွေရှိတယ်ဆိုတာဒီလိုအေးအေးမြင်တတ်တဲ့အသိဉာဏ်မျိုးရတယ်ပြောတာနော်မှန
်ပါပါ
ဗျာဒီလိုမှလို့လေ့လာတဲ့ပုဂ္ဂိုလ်တွေဟာအသိအသိကြီးတတ်ရှိတတ်ဘယ်ညာဘယ်ကြည့်ကြည့်ရှိရှိအနာလိုက်ကျုံတတ်တယ်လို့ဆိုလို့ဆိုတော့ပဋိသင်္ကိတဉာဏ်ဆိုတာအရာရာကိုခွဲခြားသိကြပြီးတော့မြင်တယ်ခွဲခြားသိကြပြီးတော့မြင်တဲ့အခါကျတော့ဘာကျိုးထူးလို့ဆိုလို့ကဏဆိုတဲ့လုံခဲပြီးတော့လူတွေကကျူးပြီးတော့နေတဲ့သူတွေကိုခွဲခြားတတ်နိုင်
မှန်ပါပါဘုရ
ားခဏဆိုတာဒီလိုရှိခဏဆိုတာပေါက်တတ်သားပြီးဆိုတာတခုတည်းလို့ချင်းနေရတဲ့အရာသိသိပြီးတော့သလုံးတစ်ခဲနဲ့ဖြစ်နေပြီးဆိုကြောင်တခုတည်းလို့ချင်းနေရတဲ့အရာကိုခဏလို့ခေါ်တယ်အဲ့ဒီခဏကိစ္စခဏဒီအရာတို့ရပေါင်းစုပြီးတော့အလုပ်လုပ်တဲ့အခါတခုလေးကိုလုပ်နေပြီးပြတာသူတို့ကအလုပ်တစ်မျိုးလေးကိုလုပ်နေပြီးပြကြောင်လူတွေကတခုလိုသတ်မှတ်နေကြတခုလိုထင်တကယ်တော့တခုလိုမကဘူးလို့ဆိုတော့သူကဆိုတော့စိတ်လူတွေစိတ်ပဲရှိစိတ်လို့ပြောလိုက်တာတခုလေးလို့ထင်နေကြမဟုတ်ဘူးတပည့်တော်ကခွဲခြားသိကြလိုက်တဲ့အခါကျတော့သိလို့ပြောတဲ့အရာမှာအနည်းဆုံး8 and 1 ပေါ့8ခုပါလေကွဲခြားသိချာပြီးကြည့်တတ်တာလေ8ခုပေါင်းထားတာဒါအနည်းဆုံးပေါင်းထားတာ8ခုမှန်ပါပါပြောလို့ပြောလိုက်လို့ရှင်လည်း8ခုပေါင်းထားတာမြုံမုံလေးကိုကြည့်လိုက်ဆိုမြုံမုံလေးက8ခုပေါင်းထားတယ်အနည်းဆုံး8ခုပေါင်းထားတာဘာလို့လဲကွဲခြားသိချာမှုလေးကိုတွေ့တာလဲအဲ့ဒါလို့မဟုတ်လို့ရှင်ကတခုလေးလို့ပြောမြင်နေတယ်အဘိဓမ္မာသင်လိုက်တော့အရှင်ဒီသိက္ခာကဏဆောင်းမှုရည်ကြီးနေပြီကြောင့်တခုလိုခြင်းနေတဲ့အချင်းကိုချုပ်ပြတ်ပြနိုင်ပါလေလို့ပြော
တ
ာဆောင်းပါဗျာနောက်တစ်ခုကသမုခကဏပေါင်းတာလို့ရှင်လည်းတခုလေးလို့ခြင်းနေလို့ပြောတာဥပမာကအဆောင်ဝင်းကြီးမှာဆိုလို့ရှင်ဘာလို့ပေါင်းတာလဲသဲနေလို့အုပ်ပြီးလို့ရှောက်ပြီးလို့အကုန်လုံးအိမ်ထောက်ပစ္စည်းတွေပုံပေါင်းလာတဲ့အခါကျတော့ဟောအိမ်တစ်ခုရဲ့လို့ဒီလိုချင်းပေါ့သူအများကြီးပေါင်းစုထားတာနော
်
အဲ့ဒါပေါင်းတက်တာကိုမမြင်မဲနဲ့တစ်ခုလေးလို့မြင်နေတယ်ဒါသမုဟခန္ဓာလို့ဟောအဲ့ဒါကိုလည်းခွဲခြားသိကြပြီးတော့မြင်တတ်သွားတယ်ဒါဥပမာသင်စားပြီးတော့ပြောနော
်ဆက်လာပါပြန
်ကိစ္စခန္ဓာသမုဟခန္ဓာနောက်ကတာသံတိခန္ဓာဖြစ်စဉ်ကြီးတစ်ခုဆိုလို့ရှိရင်လည်းဒီဖြစ်စဉ်ကြီးကဥပမာပဲပူးနေတဲ့ဖြစ်စဉ်ကြီးဆိုလို့ရှိရင်လားတစ်ခါတည်းဓာတ်ကြီးပူးနေတယ်လို့ဒီလိုထင်တယ်။မဟုတ်ဘူးပူးတာလည်းအပိုင်းနဲ့အပိုင်းနဲ့အပြအပြအပြအပြသူ့မိုးမင်းနဲ့သူ့သူ့အချိန်ပိုင်းလေးနဲ့သူ့ပူးနေတာပူလိုက်ကြောင်းလိုက်ပူလိုက်ကြောင်းလိုက်ဖြစ်နေတာကိုမမြင်နိုင်ဘူး
။ဘာလို့လဲဆိုတော့ဒီပူးတဲ့ဖြစ်စဉ်ကြီးတစ်ခုကမရဘူး။
ဝိသေတံပြီးတော့သွားနေတယ်ဆိုလို့ရှိရင်အယောင်ကလည်းတူတူပဲဆိုလို့ရှိရင်ဟောတခုလေးလို့ထင်တယ်ကျိုးတန်းကြီးလိုအားမျိုးသွားခြင်
းမှန်ပါပါခင
်ဗျအဲ့လိုဖြစ်စဉ်ကြီးတစ်ခုကိုတခုလေးလို့ထင်နေတာဒါသမုဟတန်တိခဏလို့ခေါ်နောက်တစ်ခုကအာရမဏခဏသဘောတရားတွေကအာယုတစ်ခုတည်းပေါ်မှာဆူဆက်ပြီးတော့ရှိတယ်ဆိုတော့ဉာဏ်လောကတည်းကြီးအဆင့်အာယုံကိုမြင်လို့ရှိရင်အဆင့်အာယုံကိုအားလုံးစူးစိုက်ကြည့်နေတဲ့ကြောင့်သူတို့အာယုံဟာတစ်ခုလည်းဖြစ်နေတယ်။တစ်ခုလည်းဖြစ်နေပြီးတဲ့ကြောင့်တစ်သိသေးသရုပ်ရဲ့လိုဒီလိုထင်နေကြတယ်။ဒါကြောင့်မဟုတ်ဘူးသူ့ပေါင်းပြီးတော့အလုံးလုံးနေကြတာ
။ဆန္ဒပါဗျာ
။အဲ့ဒါကအာရမဏခဏ။အဲ့ဒီခဏသုံးလို့ဒီခဏတွေရှိနေလို့ရှိရင်ဘာဖြစ်လာလဲ။ကနာကိုမခွာနိုင်လို့ရှိရင်ထောင်ရမြဲတယ်ဆိုတဲ့အတွေ့အကြုံကလည်းအတ္တဆိုတဲ့အတွေ့အကြုံထောင်ရမြဲတဲ့အရာရှိတယ်ဆိုတဲ့အတွေ့အကြုံဝင်လာတယ်ဖြစ်ပြီးဒီမှာသူရဲ့ငါရဲ့ဆိုပြီးတော့ဒီလူတဲ့နာကိုမကွဲနိုင်ဘူးဆိုကြောင်းနာမည်မှတ်ထားတဲ့အချိန်ဒါရတူဒါရဘယ်ဝါနဲ့ဆိုပြီးတော့အသေးစိတ်မမြင်နိုင်ကြတော့ဘူ
း
ဆိုတော့အသေးစိတ်မမြင်နိုင်တော့ဘူးသူတို့ဥပ္ပလို့ပဲမြင်လိုက်တော့တာပဲเนาะငါလို့ပဲမြင်လိုက်တယ်သူလို့ပဲမြင်လိုက်တယ်အဲ့ဒါလို့သဘာဝတရားတွေကိုခွဲခြားသိကြလို့မမြင်နိုင်ဘူးခဏတင်ညာတခုလေးဆိုတဲ့အကျိုးဝင်လာပြီဆိုလို့ရှိရင်အတ္တဆိုတဲ့အကျိုးလည်းဝင်လာတတ်တယ်ဒီခဏတင်ညာကိုမခွဲခြားနိုင်ရင်အတ္တဆိုတဲ့အယူဆဟောင်းကြီးတခုအယူဆမှားကြီးကိုခွဲခြားပြလို့မရဘူးတဲ့အနာဂတ်မြင်ဖို့ရတဲ့ခဏကိုဖယ်ရှားပြနိုင်ရတယ်။ဟောအဓိပ္ပာယ်ကိုသင်ရင်းအားဖြင့်ဟောဒီခဏဆိုတဲ့အတွေ့အကြုံဖယ်ရှားပြနိုင်ပါလေ။အခုလိုလို့ဆိုတော့အဓိပ္ပာယ်ဆိုတာအသေးစိတ်ခွဲခြားပြီးတော့ဟောတဲ့ဒေသနာဖြစ်တဲ့အတွက်ကြောင့်ဒါကြောင့်ခေတ္တဆရာကြီးကရှင်းကြတာ
ပပိသာတော်ဒိဒနာခွဲခြားသိပြပြီးတော့ဟောထားတဲ့ဒီအဓိကမှာမြတ်ဒိဒနာဟာကဏဝိနည်းဘောကလုံးခဲနေတဲ့အရာကြီးတစ်ခုကိုချိုးခွဲပြီးတော့ဖြစ်နိုင်ပါတယ်တစ်ခုစီတစ်ခုစီထိုးပေါက်ပြီးတော့ပဋိသန္ဓေတာညာနာဝဟာခွဲခြားသိပြတဲ့အသိဉာဏ်တစ်ခုကိုရရှိနေနိုင်တဲ့ဟောတာအဓိကမှာသင်ရဲ့အကျိုးတူတူနော
်မှန်ပါဗျာ
အရိယမဟုတ်သင်ရဲ့အားဖြင့်အတ္တမရှိဘူးအနတ္တဆိုတဲ့အမြင်ဟာရှင်းလင်းပြတ်သားစွာမြင်လာမှာဖြစ်ပါတယ်။အနတ္တဆိုတဲ့အမြင်မမြင်သေးတဲ့ညကာလပတ်လုံးအတ္တဆိုတဲ့အယူဆမပြောင်းသေးတဲ့ညကာလပတ်လုံးတန်ရာတွေလည်းမပြောင်းဘူး။တန်ရာနဲ့ဒီအယူမှရှိနေတဲ့ညကာလပတ်လုံးအပေရကားဟာဖွင့်လျက်ပဲရှိတယ်။ဟုတ
်ပါလား
။အပေရကားကိုအဲဒီကားဆိုတာအခုဒိဋ္ဌိနဲ့ဝိသိကိစ္စဒီတစ်ခုကိုဖယ်ရှားပြနိုင်မှာအပေကားဆိုတာသိတယ်เนาะ
မှန်ပါဗျာ
ဒီအားတစ်ခုဣတိယတဏ္ဍာကဒီမဖယ်ရှားနိုင်တဲ့တရားကလည်းပါတော့အပေသွားဖို့အာဟုတ္တရိကအချက်နှိမ့်ဖြစ်နေလေတယ်အပေကိုပို့နိုင်တဲ့အာဟုတ္တရိဣတိတဏ္ဍာကိုဖြစ်နိုင်တယ်ဒိဋ္ဌိဝိသိကိစ္စဆိုတဲ့တဏ္ဍာဖြစ်တာကအမြင်မှားနေတာဒီတစ်ခုကိုဖယ်ရှားပြလိုက်လို့ရှိရင်ဖြစ်လာတဲ့လောဘဟာအပေပို့တော့မပြည့်စံတော့ဘူးဖြစ်လာတဲ့ဒေါသဟာလည်းအပေပို့တော့ energy မရှိတော့ဘူးဒီလိုဆိုတာနော
်ဟုတ်ပါပါဘုရား
လောဘကပုံမသွားသေးဘူးသောတာပန်ဖြစ်သွားလို့လောဘကမပုံသေးဘူးသို့တော်သူ့ဖြစ်တဲ့လောဘကအပေချတော့မပြည့်စံတော့ဘူးလို့ပြောတာ
ဟုတ်ပါပါ
ဘုရား level degree တွေရောကြသွားပြီလို့ပြောတာနော
်ဟုတ်ပါပါဘုရား
သောတာပန်လောဘကြီးကုသေလောဘနဲ့မတူဘူးသောတာပန်လောဘကြီးအပယ်ပို့နိုင်တော့အင်နာဂျီမရှိတော့ဘူ
းမှန်ပါပါ
ကုသေလောဘကအပယ်ပြောင်းပို့နိုင်နေတဲ့ဆွမ်းအားကြီးရှိတယ်သောတာပန်ရဲ့ဒေါသဒါပေမဲ့လို့ဆိုရင်ဒိဋ္ဌိဝိသိကိစ္စဆိုရင်အမြင်မှားမှုနဲ့တဏှာဖယ်ရှားလိုက်ပြီကွာ
မှ
န်ပါပါသဘာဝရင်းကိုကောင်းမြင်သွားပြီတဏှာတွေကင်းသွားပြီတဏှာကင်းသွားလို့ဘောဝမြင်တဲ့ပုဂ္ဂိုလ်ရဲ့တဏှာမှာဖြစ်တဲ့လောဘဒေါသမောဟဆိုတဲ့အကုသိုလ်တရားတွေဟာအပေကိုပို့တော့အောင်သွားအားလို့ရှိကြတော့ဘူ
း
ဆိုတော့ဒါကြောင့်အတွေ့အကြံပိတ်တယ်လို့ပြောတာနော
်
ဆိုတော့အေးအဲ့လိုမဟုတ်ဘဲနဲ့လောဘကကြီးမြဲကြီးဒေါသကကြီးမြဲကြီးမောဟကကြီးမြဲကြီးဆိုလို့ရှိရင်အပေကကွင့်လျက်ပဲရှိဦးမှာပဲအခြေအနေအကြောင်းပိုက်ဆိုင်လာလို့ရှိရင်အပေကိုကြပါနိုင်လေတာပဲနော
်ဆိုတော့
အေးဒါကြောင့်လို့ဝိဓမ္မာမြတ်ဒေသနာအဝိဓမ္မာကိုလေ့လာသင်ယူရတယ်ကြားနာရတယ်ဆိုတာပဋိစ္စသမုပ္ပါဒ်ဉာဏ်ကိုရရှိနိုင်တယ်ဒီလိုကာလမှာအလုံးအခဲအတိုင်းအခဲနေတဲ့မြင်နေတဲ့အယူဆအမှားတွေကိုဖယ်ရှားပြစ်ပြီးတော့အတ္တဆိုတဲ့အသေးလေးလွဲပါနေတဲ့အမြင်တွေကိုလည်းဖယ်ရှားပြစ်နိုင်တယ်အနတ္တလို့ဆိုတဲ့အတ္တမဟုတ်ဘူးဆိုတဲ့အတ္တဆိုတာခန္ဓာကိုယ်ထဲမှာမရှိဘူးခန္ဓာကိုယ်အပြင်မှာလည်းမရှိဘူးဘယ်မှာမှမရှိဘူးဆိုတာလေရှင်းရှင်းလင်းလင်းနဲ့တန်တရားကြည့်ပြီးတော့မှန်ကန်တဲ့အရင်တစ်ခုရရှိနိုင်ပါလေ။ဒါကြောင့်မို့လို့တရားသိခင်ကျွန်တော်တို့ပြိဿတဲ့ဘုရားဓမ္မမြတ်ဒေသနာကိုသင်ယူခြင်းဖြစ်